to the Voice of America in Burmese.
Mingla ba shin. VOA American tan ye 2019 ku ne April 9 ye in ga ni nya bai season 2 ko American pi rang su myo ro Washington DC ga ni dai yai thol lwin ni ba bi. Line do meter 1925 32 line meter 190 ga ni na sin nai thalo. VOA Facebook sa myat na VOA Burmese news ga ni pi ro le na sin nai ma le shin. ကျမခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုမိတ်တန်စင်နဲ့ကျွန်တော်ကြော်ကြော်သိပြပြမှာပါအမေရိကန်ရှိနေတဲ့ဝီလျံဘာဟာအခုလက်ရှိချိန်မှာအောက်လွတ်တော်ပြည်သူ့ငွေစည်ရင်းကော်မတီရှိမှာအမတ်တွေရဲ့မေးခွန်းတွေကိုဖြေနေပါတယ်အမေရိကန်ဟာကမ္ဘာအကြမ်းဖက်ဝါဒရဲ့တကယ်ကောင်းဆောင်ဖြစ်တယ်လို့အီရန်သမ္မတကရှုတ်ချပြောဆိုလိုက်ပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဇက်မှာလှုပ်ရှားနေတဲ့အကြမ်းဖက်သမားတွေကိုနှိမ်နှင်းမယ်လို့နိုင်ငံစလုံးကပြောပါတယ်ဒီသတင်းတွေပါဝင်တခြားထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်ရဲက6မြို့နယ်မှာညမထွက်ရအမိန့်ထုတ်ထားပြီးဖမ်းဆီးစစ်ဆေးနေတာတွေရှိတယ်ဆိုတာကိုဒေသခံတွေကအခုလိုပြောပါဗျာ။ဒီ
ကျေလို့ခေါ်တဲ့အဖြစ်တွေကသူ့ဟာဒီပနေပြထောက်တယ်ပြီးတော့အင်ဂျင်အိမ်ကိုလိုတန်ဖရားဖြစ်နေဆိုတဲ့အိမ်ကိုဝယ်ပုံတွေခြားတယ်။အဲ့တော့ဒါကလေကျေဖြစ်ဖြစ်
ကြောက်တော်ဒေသခံဦးစော်ဝင်းပြောပြသွားတာကိုနားဆင်ကြရမှာပါဒီသတင်းနဲ့အတူတကြံအတွင်းရာသီဥတုပူပြင်းလာကြောင်းခရမ်းလွန်ရောင်ကြီးအန်ဒီယာကိုသတိထားကြဖို့သတိပေးချက်ကိုလည်းနားဆင်နိုင်ပါတယ်အမေရိကန်သမ္မတကအမိမြေလုံခြုံရေးဝန်ကြီးကိုရုတ်တရက်ရာထူးကဖယ်ရှားလိုက်တဲ့အကြောင်းကိုလည်းနောက်ပိုင်းမှသိကြရမှာပါရှင်အဲဒီနောက်တကြံတေးလက်ဆောင်တစ်ပုဒ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒုတိယပိုင်းမှာတော့အမေရိကန်နိုင်ငံရေးနဲ့တိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်တွေကိုလည်းနားဆင်ကြရဖို့ရှိပါတယ်ရှင်အခုအရင်ဆုံးတော့အင်္ဂါနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်းစင်တို့ပြောပြပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုရှိနေကျဝီလျံဘာဟာအောက်လွတ်တော်ပြည်သူ့ငွေစည်ကော်မတီရှေ့မှာမိမြန်ချွတ်တွေကိုဖြေချနေပါပြီကော်မတီဝင်လွတ်တော်အမတ်တွေကမေးကြတဲ့မေးခွန်းတွေထဲ2016သမရယူကော့ပွဲမှာရုရှားဝင်နောက်ခဲ့တဲ့ပေါ်အတူဆုံကစစ်ဆေးမှုရောဘတ်မူလာရဲ့အစီအကံစာနဲ့ပတ်သက်တာတွေလည်းပါပါလေဒီကြားနာပွဲရဲ့ရွေးချက်ကမစ္စတာမူလာရဲ့အစီအကံစာနဲ့မဆိုင်ပဲမစ္စတာဘာရဲ့ကြိုတင်ထုတ်ပြန်ချက်ထဲမှာလည်းစင်ကစားနဲ့ပတ်သက်လို့ဖော်ပြထားတာမပါပါဘူး။ကြားနာပွဲရဲ့အဓိကအကြောင်းအရာကတော့လာမယ့်အောက်တိုဘာလမှာစတင်မယ့်ဗန်ဒါနှစ်အသစ်မှာတရားရေးဌာနအတွက်အစိုးပြုတင်ပြထားတဲ့ဗန်ဒါငွေရတာချက်ကိစ္စပါ။နောက်ကျင်းပမဲ့ရွေးကောက်ပွဲတွေမှာပြည်ပကဝင်ပြီးဆွတ်ဖက်တာမျိုးကနေကောက်ွယ်ဖို့တရားရေးဌာနရဲ့လုံဆောင်ချက်တွေကိုတော့ရှင်းနေချုပ်ဘာကသူ့ကြိုတင်ထုတ်ပြန်ချက်ထဲမှာဖော်ပြထားပြီးရွေးကောက်ပွဲတွေအနှောက်အယှက်ကင်းရေးဟာတရားရေးဌာနရဲ့အဓိကကိစ္စရပ်တစ်ခုဖြစ်တယ်လို့ပြောထားပါတယ်။
အစ်ရီနိုင်ငံမှာဒီကနေ့လှုပ်တော်ရွေးကောက်ပွဲအတွက်မဲဆန္ဒရှင်တွေမဲပေးနေကြပါပြီ။ဒီရွေးကောက်ပွဲမှာအဓိကရှင်ပြိုင်နေကြတာကတော့လက်ရှိဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူဦးဆောင်တဲ့ပါတီနဲ့ကာကွယ်ရေးဦးစီးချုပ်ဟောင်းဘယ်နီဂန့်စ်ဦးဆောင်တဲ့ပါတီတို့ဖြစ်ကြပါလိမ့်။မဲပေးပွဲမတိုင်ခင်ကောက်ယူရလူတို့စစ်တမ်းတွေမှာတော့မစ္စတာနေတန်ယာဟူရဲ့ Likud ပါတီနဲ့မစ္စတာဂန့်စ်ရဲ့ Blue and White ပါတီတို့ဟာလှုပ်တော်အမတ်120ရှိတဲ့ခနဆက်အစ္စရေးလှုပ်တော်မှာတူညီတဲ့အမတ်ရည်တွေရတာကိုပြထားပါတယ်။အဲ့တိုင်းသာဖြစ်မယ်ဆိုရင်တော့အသက်69နှစ်အရွယ်မစ္စတာနေတန်ယာဟူဟာသူ့ရဲ့မဟာမိတ်ပါတီတွေနဲ့ပေါင်းပြီးတော့ညွန်ပေါင်းဖွဲ့ပြီးသက်တမ်း5ချိန်မြောက်ဝင်ကြီးချုပ်ဖြစ်လာွယ်ရှိနေပါတယ်။အနံ့ရမယ်ဆိုရင်တော့အစ္စရေးရဲ့သက်တမ်းအရှိဆုံးဝင်ကြီးချုပ်ဖြစ်လာွယ်ရှိပြီးနိုင်ငံတည်ထောင်သူဒေးဗစ်ဘန်ဂူရီယန်ထက်တောင်မှဝင်ကြီးချုပ်သက်တမ်းကျော်တောင်းမှာဖြစ်ပါတယ
်။အမေရိကန်ပြည်တော်စုဟာကမ္ဘာအကြမ်းဖက်ဝါဒရဲ့တကယ်ကောင်းဆောင်ဖြစ်တယ်လို့ယူရန်သမ္မတဟက်ဆန်ရူဝါနီကရှုတ်ချပြောဆိုလိုက်ပါတယ်။အီရန်နိုင်ငံရဲ့တော်လှန်ရေးအင်ဆောင်တပ်ဖွဲ့ IRGC ကိုအကြမ်းဖက်ဝါဒီအဖွဲ့အဖြစ်အမေရိကန်ကသတ်မှတ်ကြေညာလိုက်ပြီးနောက်တည့်မှာအီရန်ဘက်ကအခုလိုတုံ့ပြန်လိုက်တာပါ။ပြည်ပအစိုးရတခုရဲ့အဖွဲ့အစည်းတစ်ခုခုကိုအကြမ်းဖက်ဝါဒီအဖွဲ့အဖြစ်အမေရိကန်ကသတ်မှတ်တာဒါပထမဆုံးအကြိမ်ပါ။သမ္မတဒေါ်နယ်ထရမ့်ကနိုင်ငံခြားရေးဌာနကဦးစီးလှုပ်ဆောင်တဲ့ဒီထူးခြားတဲ့သတ်မှတ်ချက်အရအီရန်နိုင်ငံဟာအကြမ်းဖက်ဝါဒကိုအားပေးအမြောက်လုပ်တဲ့နိုင်ငံတစ်ခုဖြစ်တယ်ဆိုတာကမက IRGC တပ်ဖွဲ့ဟာအကြမ်းဖက်ဝါဒကိုနိုင်ငံရေးလက်နက်တစ်ခုအဖြစ်ငွေကြေးထောက်ပံ့ပြီးအားပေးအမြောက်လုပ်နေတယ်ဆိုတာအတိမတ်ပြုလိုက်တာဖြစ်ပါတယ်လို့ထုတ်ပြန်ချက်တခုမှပြောထားပါတယ်။ဒါ့အပြင် IRGC ဟာကမ္ဘာလုံးဆိုင်ရာအကြမ်းဖက်ဝါဒီလူရှောင်းမှုကိုလမ်းညွှန်အကောင့်ထဲပေါ်တာမှာအီရန်အစိုးရရဲ့အဓိကနီလန်းဖြစ်တယ်လို့လည်းဆိုပါတယ်။အမေရိကန်ရဲ့သတ်မှတ်ချက်ဟာဒေါ်လာရေးအဆောင်တပ်ဖွဲ့ရဲ့ဂုဏ်သိက္ခာတက်အောင်လုပ်ပေးမှသာဖြစ်ပြီးအီရန်နိုင်ငံသားတွေကြားညှဉ်းပန်းမှုကိုအားပေးမှသာဖြစ်တယ်လို့သမ္မတရူဟာနီကပြောပါတယ်။
လီဗျားနိုင်ငံမှာဖြစ်နေတဲ့ပြည်ပခါတွေကစီးရီးယားဖြစ်ရှာမှာမဟုတ်တဲ့အတွက်နိုင်ငံရေးပါတီအနေနဲ့နိုင်ငံရေးအရသာအပြေရှားနိုင်ဖို့အတွက်အမြန်ဆုံးဆွေးနွေးကြဖို့ကိုကုလသမဂ္ဂတွင်မှူးချုပ်အန်တိုနီယိုဂူတရက်စ်ကတောင်းဆိုလိုက်ပါတယ်။နိုင်ငံရေးဆွေးနွေးပွဲတွေစတင်ဖို့ကုလသမဂ္ဂအနေနဲ့အကူအညီပေးသွားမယ်လို့လည်းတွင်မှူးချုပ်ရဲ့တင်းလာနေနှောင်းပိုင်းညညချက်မှာဖော်ပြထားပါတယ်။မြို့တော်ထရီပိုလီမှာလေပက်နေစဲတစ်ခုတည်းသောမီဒီကာလေယာဉ်ကွင်းကိုတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တဲ့ဆိုပြီးတော့ဗိုလ်ချုပ်ကြီးခါလီဖာဟက်ဖတာကို ဩဇာခံတဲ့တက်တွေကပြောဆိုပြီးနောက်ပိုင်းကုလထွေးမှုချုပ်ကခုလိုပြောလိုက်တာပါဒီလေကြောင်းဆက်ခိုက်မှုကြောင့်ထိခိုက်ဒဏ်ရာရတာတွေမရှိပေမဲ့လေဈေးကိုနိုင်ပေါင်းများစွာပိတ်ထားခဲ့ရပါတယ်လေပြားမြို့သားစစ်တဲ့အကြီးကဲဘူးချုပ်ကြီးဟက်တာရဲ့လွှတ်ရဟာအနာသိမ့်မှုကျူပန်းနာလို့ကုလသမဂ္ဂထောက်ခံပေးထားတဲ့လေပြားဝန်ကြီးချုပ်ဖိုင်ယက်ဆာရက်ကပြောဆိုထားပါတယ်ရှင
်ဗီယိုအမေရိကန်တန်ညဘက်မြန်မာဘက်သာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညไดโดมิเตอร์32กิโลเฮิรตซ์9335เนี่ยปฐมนาทีวัดมาไลท์แลมิเตอร์190กิโลเฮิรตซ์1505ตัวนี้ก็ทุ่นลงไปเลยครับ
อยู่อีกอันนี้อินกาญาเบดรีนี่ก็ได้เสร็จแล้วเปล่าๆนี่บาร์เลยမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားနေဆက်မြင်းတျောက်လှူရှားနေတဲ့အကြံဖက်သမားတွေနဲ့အကြံဖက်အုပ်စုတွေကိုမြန်မာနိုင်ငံကအမြင့်ပြတ်တုတ်တင်ရှင်းလင်းသွားမယ်လို့ပြောပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကလည်းဘယ်လိုအကြံဖက်အုပ်စုမျိုးကိုမဆိုတခြားဘယ်နိုင်ငံကိုမဆိုစတင်တိုက်ခိုက်ဖို့အတွက်သူတို့နိုင်ငံကိုအတူချောက်ခံပြမှာမဟုတ်ဘူးလို့ပြောပါတယ်။ဒီပြည်လက်ရှိအနေကနေပြီးတော့မှကျင်းပတဲ့နိုင်ငံနဲ့ကြားဆောင်တက်ဖွဲ့တွေအကြားအစင်းနဲ့အရာရှိကြီးတွေစီဝေးပြီးဒီကနေ့ရဆွေနဲ့ပူးတွဲသတင်းထုတ်ပြန်ချက်ထဲမှာအဲ့လိုဖော်ပြထားတာပါ။အကြံဖက်သမားတွေနဲ့အကြံဖက်အုပ်စုတွေဟာဘယ်သူဘယ်ဝါဆိုတာကိုတော့ထုတ်ပြန်ချက်ထဲမှာအတိအကျဖော်ပြမထားပါဘူး။နိုင်ငံနဲ့ဆက်ဆောင်မှာလှူရှားနေတယ်လို့နှစ်ဖက်အစိုးရတွေအရင်ကပြောထားဘူးတာကတော့ရခိုင်လူမျိုးစုတနက်ကိုင်းအဖွဲ့ AA နဲ့အကြံဖက်ဝါဒီအုပ်စုအဖြစ်တရားဝင်သတ်မှတ်ကြေညာထားတဲ့အာဆာအဖွဲ့တွေဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နဲ့ကြားဆောင်တက်ဖွဲ့အနေနဲ့နေဆက်ဒေသတလျှောက်တက်ကြွနှူးကြစွာစစ်စစ်ကြံ့မှတ်သွားမှာဖြစ်ပြီးအကြံဖက်သမားတွေဖြတ်တန်းဝင်ရောက်လာတဲ့တရင်အချက်နဲ့လက်ခံရရှိရင်ဒါစီပိတ်ဆို့ရှာဖွေသွားမယ်လို့ဖော်ပြထားပါတယ်။နေဆက်ဒေသတွေမှာတာဝန်ထမ်းဆောင်နေတဲ့လူမျိုးရေးတက်ဖွဲ့ဝင်တွေအပေါ်ပြစ်ခတ်တက်ခိုက်တာမျိုးဖြစ်လာတဲ့ဆိုရင်အကြောင်းရင်းမှန်ပေါ်ထုတ်ဖို့အတွက်အရေးပေါ်စီဝေးတွေလုပ်သွားမယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံနဲ့နေဆက်ဘင်္ဂလားဒေ့ရှ်တောင်ဘက်ခြမ်းကစိတ်မာတင်ကြုံမော့ကိုလက်နက်ခဲရန်အပြည့်စုံနဲ့ဘင်္ဂလားဒေ့ရှ်နဲ့ကြားဆောင်တက်ဖွဲ့ဝင်အတော်များများဘင်္ဂလားဒေ့ရှ်ဘက်ကတနင်္လာနေ့မှာလွှတ်လိုက်ပြီးတဲ့နောက်တနင်္လာနေ့မှာနေကြောင်တက်ဖို့တွေကြာစီဝေးလောက်တာပါအစီဝေးတွင်ဆွေးနွေးတဲ့အထက်မှာအဲ့လိုတက်ဖို့တွေလုတဲ့ကိစ္စပါသလားဆိုတာတော့ရှင်းရှင်းလင်းလင်းမသိရပါဘူးစိတ်မာတင်ကျွန်းဟာဘင်္ဂလားဒေ့ရှ်ပိုင်းဖြစ်ပြီးဒီကျွန်းနဲ့ပတ်သက်လို့နိုင်ငံခြားတန်တမာရေးတင့်မာမှုတွေဖြစ်ထားမှုပါတယ
်ဟောင်ကောင်မှာ2014ခုနှစ်တုန်းကဖြစ်ခဲ့တဲ့ထိလှုပ်ရှားမှုဒီမိုကရေစီရေးဆန္ဒပြပွဲကြီးတွေရဲ့ခေါင်းဆောင်၃ယောက်ကိုဒီကနေ့မှပြစ်ဒဏ်စီရင်လိုက်ပါတယ်ဖန်နီထိုင်းချန်ကင်မန်နဲ့ဖုံးတော်ကြီးချူယူမင်းတို့ကိုအများပြည်သူအနောက်ဆက်ဖြစ်အောင်ကြံစီမှုဆိုင်ရာဆွဲချက်အတွက်အပြစ်ရှိတဲ့ကြောင်းတရားရုံးကဆုံးဖြတ်ပါတယ်။ဘယ်နီတိုင်းနဲ့ချန်ကင်မန်တို့နှစ်ယောက်ကိုအများပြည်သူအနောက်ဆက်ဖြစ်အောင်တခြားသူတွေကကျူးလွန်စေဖို့အားပေးအားမြောက်လုံးမှုဆိုင်ရာဆွဲချက်နဲ့ပါအပြစ်ရှိတဲ့ကြောင်းဆုံးဖြတ်ပါတယ်။သူတို့တို့ရဲ့ဟောင်ကောင်မြို့လေကိုတင်ပိုက်ကြလို့ဆိုရမယ့် Occupy Central ဆိုတဲ့လှုပ်ရှားမှုကို2013ခုနှစ်မှာဦးဆောင်ခဲ့ကြတာပါ။အဲဒီကနေတဆင့်2014ခုနှစ်မှာတော့ကျောင်းသားတွေဦးဆောင်တဲ့ဆန္ဒပြပွဲတွေဖြစ်ခဲ့ပြီးတော့ဟောင်ကောင်ရဲ့အဓိကကျတဲ့နေရာတွေ89ရဲ့ကြာပိတ်ဆို့သွားခဲ့ရပါတယ်
။တောင်ကိုရီးယားသမ္မတမွန်ဂျေအင်းဟာမနေ့ပြန်ဗိုလ်ထုနေ့ကြာရင်အမေရိကန်ပြည်ထောင်စုခီးစဉ်စတင်တော့မှာဖြစ်ပြီးကြာသပတေးနေ့မှာသမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံဆွေးနွေးမှာပါ။သူခီးစဉ်ကနေအမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားကြားရပ်တန့်နေတဲ့ဆွေးနွေးပွဲတွေပြန်ဆောက်အောင်လုပ်နိုင်မယ်လို့မျှော်လင့်ထားတဲ့အကြောင်းအစောပိုင်းမှာသမ္မတမွန်ကပြောထားပူပါတယ်။ VNM နိုင်ငံဟနွိုင်းမြို့မှာဖေဖော်ဝါရီလကလုပ်တဲ့ထိပ်သီးစည်းဝေးပွဲတွင်သမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်တို့ကြားသဘောတူညီချက်တစ်ခုကိုမရဘဲမအောင်မမြင်ဖြစ်ထားတာပါ
။ဆွေးနွေးနိုင်ငံခါတွန်မြို့တော်ကဆူဒန်စစ်ဌာနချုပ်အပြင်ဘက်မှာတနက်ပြစ်တမ်းတွေဒီကနေ့မှကြားနေရပါတယ်။သမ္မတအူမာအယ်ဘာရှာနှုတ်ထွက်ပေးဖို့ဆန္ဒပြတောင်းဆိုပွဲတွေ3ရက်မြောက်နေ့မှာအဲ့လိုတနက်ပြစ်ခတ်တဲ့တွေကြားရတာပါဆန္ဒပြလူအုပ်စုကြီးတစုဟာစစ်ထာနာချုပ်အပြင်ဘက်မှာစနေနေ့တုန်းကစူရေးဆန္ဒပြနေကြတာဖြစ်ပြီးတော့သမ္မတအယ်ဘာရှာရဲ့နှစ်30ကြာအာဏာရှင်အုပ်ချုပ်မှုအဆုံးသတ်ဖို့တောင်းဆိုနေကြတာပါခါတွင်မြို့တော်ကဆန္ဒပြသူတွေကိုလုံခြုံရေးစစ်တပ်တွေကဖြိုခွဲတာကြောင့်လူ6ယောက်တည်ဆုံသွားခဲ့ရပါတယ်။သမ္မတဘာရှာအစိုးရဟာနိုင်ငံစီးပွားရေးကိုစီမံခန့်ခွဲတာညံ့ဖြစ်လွဲချော်နေတယ်လို့ဆန္ဒပြသူတွေကစွပ်စွဲကြပြီးတော့ဒီဇင်ဘာလ19ရက်နေ့ကလေးကဆန္ဒပြပွဲစတင်ခဲ့တာပါ။စီးပွားရေးဆိုးနေတာကြောင့်စားတော့ကုန်နဲ့လောင်းစာစီစင်းလုံးတွေတက်ပြီးတော့နိုင်ငံခြားငွေပြတ်တက်တဲ့အဖြစ်နေပါတယ်။ဆန္ဒပြပွဲတွေကိုအစောပိုင်းနှိမ်နှင်းဖြိုခွဲတာတွေမှာအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်ထပ်နှိမ်နှင်းဖို့ကြိုးစားတဲ့အနေနဲ့ဖေဖော်ဝါရီ22ရက်နေ့မှာတော့သမ္မတဘာရှာကနိုင်ငံတော်အရေးပေါ်ခြေအနေကြေညာထားပါတယ်။
အမေရိကန်ပြည်ထောင်စုဥရောပဂျပန်နဲ့ကမ္ဘာလုံးဆိုင်ရာစီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းအနာဂတ်အလားအလာကိုနိုင်ငံကငွေကြေးရမုံငွေဖွဲ့ IMF ကရှော့ချခံမှန်းလိုက်ပါတယ်။ကုန်သွယ်ရေးဆိုင်ရာတင်းမောင်းမှုတွေကိုအဓိကအကြောင်းချက်တစ်ခုဖြစ်ထောက်ပြပြီးတော့တိုးတက်မှုနှုန်းရော့ချမယ်လို့ခံမှန်းတာပါ။ဒီနှစ်အတွက်ကမ္ဘာစီးပွားရေးတိုးတက်မှုနှုန်းဟာ 3.3% ခန့်နှုန်းရှိတယ်လို့ IMF ကခံမှန်းတာကြောင့်2018ခုနှစ်က 3.6% ခန့်နှုန်းရှိတဲ့ကနေကျသွားတာပါ။ဒါဟာ2016ခုနှစ်ကနေအတူတူဖြစ်ပြီး2009ခုနှစ်ကတည်းကဆိုရင်တိုးတက်မှုအနေအဆုံးဖြစ်ပါတယ်။ဇန်နဝါရီလကခံမှန်းချက်မှာတော့ဒီနှစ်အတွက်ကမ္ဘာစီးပွားရေးတိုးတက်မှုနှုန်းကို 3.5% ခန့်နှုန်းရှိမယ်လို့ IMF ကခံမှန်းထားပူပါတယ်။ 2018ခုနှစ်က 1.9 ဂိုင်လုံးရှိခဲ့တဲ့အမေရိကန်ပြည်ထောင်စုရဲ့ထိုးထွက်မှုနှုန်းဟာဒီနှစ်မှာ 1.3 ဂိုင်လုံးပဲရှိမယ်လို့လည်း IMF ကခန့်မှန်းပါတယ်။ယူရိုငွေကြေးကိုအသုံးပြုတဲ့ဥရောပ19နိုင်ငံပေါင်းရဲ့ထိုးထွက်မှုကတော့2019ခုနှစ်မှာ 1.3 ဂိုင်လုံးရှိမယ်လို့ခန့်မှန်းတာကြောင့်2018ခုနှစ်က 1.8 ဂိုင်လုံးရှိခဲ့တာနဲ့စာရင်ရောကျသွားတယ်လို့2023ခုနှစ်ခရဲကဆိုရင်အနှိမ်ဆုံးဖြစ်ပါတယ်။ဂျပန်နိုင်ငံရဲ့ထိုးထွက်မှုနှုန်းဟာမနစ်က 3.8 ဂိုင်လုံးရှိခဲ့တာကနေဒီနှစ်မှာ 100 ဂိုင်လုံးရှိမယ်လို့နည်းနည်းတိုးပြီးခန့်မှန်းပြီးမယ်လေ။နှစ်စာပိုင်းမှာခန့်မှန်းခဲ့တာတဲ့ဆိုင်တော့ရောကျသွားပါတယ်။ထိုင်းနိုင်ငံမှာဂျာမန်ကမ္ဘာလက်ကြီးတဲ့တူကိုမတင်းကျပ်တပ်ဖြတ်မှုနဲ့ထိုင်းနိုင်ငံသားအမိုက်ကောက်သူတူကိုထိုင်းရဲတပ်ဖွဲ့ကဖမ်းဆီးလိုက်တယ်လို့အာနာပိုင်တွေကဒီကနေ့ပြောပါတယ်။အသက်29နှစ်အရွယ်ဂျာမန်နိုင်ငံသူကမ္ဘာလက်ကြီးတဲ့ရဲ့အလောင်းကိုထိုင်းပင်လယ်ကွေ့ကရှုခင်းကောင်းလာတဲ့ခိုစီချန်းကျွန်းမှာတရွယ်6တွေကြောက်တုံးကြောက်ခဲတွေနဲ့ဖုံးကွယ်ပြီးမြုပ်ထားတာကိုတနင်္လာနေ့ကတွေ့ခဲ့တာပါ။သူရဲ့မျက်နှာနဲ့ဦးခေါင်းတို့မှာအပြင်းအထန်ရိုက်နှက်ခံထားရတယ်လို့ရဲတပ်ဖွဲ့ပြောခွင့်ရခရစ်စနာဖတ္တနာချာရုံးကထုတ်ပြန်ကြတဲ့ခုမှပြောထားပါတယ်။လူသားမှုတန်ကြားနဲ့ဖန်ဆီးထားသူဟာအသက်23နှစ်အရွယ်ရိုနာကွန်ရူမရွန်လို့လည်းဆိုပါတယ်။ဂျာမန်မျိုးသမီးဟာမလ23ရက်နေ့ကထိုင်းနိုင်ငံကိုရောက်လာတာဖြစ်ပြီးအခင်းပြည့်ရအနီးမှာထိုင်းနိုင်ငံသားကတွေ့ပြီးတော့မတင်းချင်းခဲ့တဲ့အကြောင်းအဲဒီနောက်ရဲကိုသွားတိုင်မှာကြောက်တဲ့အတွက်နှစ်ထင်းနဲ့မျက်နှာကိုကြောက်တုံးနဲ့ထုပြီးရိုက်တက်ခဲ့တာလို့ရဲတပ်ဖွဲ့ပြောခွင့်ရကပြောပါတယ်။သူဟာပြစ်မှုမကျူးလွန်ငင်မူရစီသုံးဆွဲထားတယ်လို့မခံတဲ့အကြောင်းရဲပြောခွင့်ရအထဏာကွန်းက AFP တင်ထနာကိုပြောပါတယ်။အကင်းပြပြီးနိုင်နိုင်ငံကြမှာမရေလူသားမှုကျူးလွန်သူလို့တန်များရှိသူကိုသူ့နေအိမ်မှာသွေးဆိုးနေတဲ့အင်ဂျင်နဲ့ပေါင်းပြီးဝှက်ထားလိုက်တာတွေ့ရပြီးတော့ဖမ်းဆီးလိုက်တာလို့ရဲတပ်ဖွဲ့ကပြောပါတယ်။2024ခုနှစ်တုန်းကတော့ကိုတောင်ကျွန်းပင်လယ်ကမ်းခြေမှာပြည်တင်ကဘာလက်ခီးတဲ့နှူးကိုတပ်ဖြတ်မှုနဲ့မြမရွှေပြောင်းလူသမားနှူးဖမ်းဆီးခံရပြီးတည်တံချမှတ်ခံထားရပါတယ်။အရေးမှုကိုစုံစမ်းစစ်ဆေးတာနဲ့တရားခွင်အမှုစစ်ဆေးတာတွေအပေါ်လေးလာဆောင်ကြည့်သူတွေကဝေဖန်ပြောဆိုပါတယ်။လက်ရှိမှာတော့မြန်မာနိုင်ငံသားနှစ်ဦးဟာထိုင်းတရားရုံးချုပ်မှာနောက်ဆုံးအယူခံတင်သွင်းထားပါတယ
်။အင်္ဂါနေ့ညနေပိုင်းထိတ်တန့်ရောင်းနေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုချောချောသိန်းနဲ့မအီးတန်စင်တို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေသတင်းဆောင်ပါတွေထဲမှာတော့အရင်ဆုံးရခိုင်ပြည်နယ်ကစစ်ရေးနဲ့ပြည်သူတွေရဲ့လုံခြုံရေးဘေးကင်းရေးအခြေအနေဘယ်လိုရှိသလဲဆိုတာကြည့်ကြရအောင်ပါ။ရခိုင်ပြည်နယ်ရဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်နဲ့မြန်မာအစိုးရစစ်တပ်ကြားရင်ဆိုင်တိုက်ပွဲတွေဆက်ဖြစ်နေပြီးအစိုးရစစ်တပ်ဘက်ကစစ်အင်အားလက်နက်အင်အားတွေပို့တိုးပြီးချလာတဲ့အတွက်စစ်ရေးတင်းမာမှုအတော်လေးကိုပိုပြီးတော့ပြင်းထန်လာမယ့်အနေအထားဖြစ်တယ်လို့ရခိုင်တပ် AA ပြောခွင့်ရကပြောပါတယ်။စစ်ဖြစ်နေလို့လုံခြုံရေးအခြေအနေကြောင့်ညမထွက်ရအမိတ်ပုံမှန်144ထုတ်ပြန်ထားတဲ့မြို့နယ်6မြို့နယ်ထဲမှာတော့အမိတ်မနာခံမှုနဲ့အရသာတချို့ဖန်စီခံရတာအာနာပိုင်တွေဘက်ကမတင်ကမှုနဲ့နေအိမ်တွေကိုအင်အားသုံးဝင်ရောက်စစ်ဆေးနေတာတွေရှိသလိုဒေသခံပြည်သူတွေနေစဉ်လူမှုဘဝစားတောက်လုက္ကင်မှုတွေအခက်အခဲဖြစ်ရတယ်လို့ရခိုင်လွတ်တော်ကိုယ်စားလှယ်နဲ့ဒေသခံတွေကပြောကြပါတယ်ဆက်သွယ်မေးမြန်းထားတဲ့မဆုမွန်ကတင်ပြပေးထားပါတယ်ရှင်
ရခိုင်တိုင်းဒေသလက်နက်ကိုင်တပ် AA နဲ့မြမဆိုးရစစ်တပ်တို့ကြားစစ်ရေးပြိပခါတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်ထဲမှာတော့အခုလက်ရှိမှာမြမစစ်တပ်ဘက်ကစစ်အင်အားလက်နက်အင်အားတွေထပ်တိုးချထားပြီးဘူးသီးတောင်မြောက်ဦးနဲ့မင်းပြားမြို့နယ်တွေဘက်မှာရင်ဆိုင်တိုက်ပွဲတွေဆက်ပြီးဖြစ်ပွားနေတယ်လို့ရခိုင်တပ်မတော် AA ရဲ့ပြောခွင့်ရခိုင်သူခါကပြောပြပါဗျာ။
အော်ဒီရဲပိုင်းမှာတော့ဒီဘူးတီတော်မျိုးနဲ့ဒီဝင်းရဲယုံဖက်မှာဖြစ်ခဲ့တာရှိတယ်နောက်တော့မြောက်ဦးနဲ့ဒီမင်းပြကြပေါ့နော်အဲ့ဒီကျောင်းတောင်ရွာရဲ့အချင်းမြောက်ဖက်တောင်တန်းဘုံမှာဖြစ်တာတည်းရှိတယ်ဆိုတော့အဲ့ဒီကျောင်းတောင်ရွာရဲ့အချင်းမြောက်ဖက်တောင်တန်းဘက်မှာတော့ဟိုတိုက်ပွဲစက၄ရက်ဆက်တိုက်လောက်ဖြစ်နေပြီပေါ့ဆိုတော့တော်တော်လေးပြင်းပြင်းထန်ထန်ဖြစ်နေတာရှိတယ်ဟိုအမြင့်ပြရှင်ဖုံးရဲဆိုတဲ့ဥစ္စာကြီးအိုပြီးတော့မှနော်ဒီဆက်ပြီးတော့ထိုးစစ်တွေလုပ်နေမယ်ဆိုရင်တော့ဟိုတိုက်ပွဲကတော့ဒါဆက်ပြစ်မှာပေါ့သူတို့ဒီမှာစစ်တပ်ဘက်ကတော့နော်ဒီ UN အားလက်နဲ့အင်အားတွေထားပြီးတော့ပြစ်နေတာတွေရှိတယ်ဆိုတော့ဒီရဲပိုင်းမှာလည်းပဲသူတို့ထားပြီးတော့ထိုးလာနိုင်တဲ့အနေအထားတွေကိုတွေ့နေတယ်ဟိုထိုးစစ်ကြီးတွေလောက်လာမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကလည်းဒါဟိုကြေကြေပြတ်ပြတ်ဒါခံစစ်ကိုလုံးဝမဲ့အနေအထားတော့ရှိတာဆိုတော့တိုက်ပွဲကတော့တကယ်ဥစ္စာဒီသူတို့ဘက်ကထားပြီးတော့ထိုးစစ်ကြီးလောက်လာလို့ရှိရင်တော့တိုက်ပွဲ area ကပေါ်ပြီးတော့ကျေလာနိုင်တယ်လို့တိုက်ပွဲရဲ့ပြင်းထန်မှုကလည်းဒီချက်ပေါ်ပြီးတော့ပြင်းထန်လာမှာပေါ့
အခုလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေတွေနဲ့ပတ်သက်ပြီးတော့တပ်မတော်သတင်းမှန်ပြန်ကြားရေးဘက်ကတာဝန်ရှိတဲ့သူတွေကို VOA မြန်မာပိုင်းကအချိန်ကြိမ်ဆက်သွယ်မေးမြန်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။လုံခြုံရေးအခြေအနေအရညမထွက်ရအမိန့်ထုတ်ပြန်ထားတဲ့မြို့နယ်6မြို့နယ်ထဲမှာကြောက်တော်မြို့နယ်ထဲမှာတော့မနေ့တနင်္လာနေ့ညကလက်နက်ကြီးတွေနဲ့ပစ်ခတ်တမ်းတွေထွက်ပေါ်နေတဲ့အတွက်ဒေသခံပြည်သူတွေထိတ်လန့်နေကြပါတယ်။ဒါအပြင်ဒေသခံလုံခြုံရေးတပ်တွေဘက်ကနေတအိမ်ကိုအင်အားသုံးပြီးဝင်ရောက်စစ်ဆေးမှုရှိခဲ့တယ်လို့ကြောက်တော်ဒေသခံဦးစောဝင်းကပြောပြပါဗျ
။လူချင်းရေးဆိုတာကပြည်သူတွေအတွက်လူချင်းရေးနေထိုင်မှုကာကွယ်ရေးပေးရတဲ့အခွင့်အရေးကိုပြောတာပဲမလား။ဘာဖြစ်လဲဆိုတော့မင်းသားညနေဖြစ်ပေါ်နေကြည့်လိုက်လို့လူချင်းရေးလို့ခေါ်တဲ့အဖွဲ့တွေက ူဟာဒီပနဲ့ပြောက်တယ်ပြီးတော့အင်ဂျင်အိမ်ကိုလိုတန်ဗျာဖြစ်နေဆိုတော့အဲ့ဒီကိုဝယ်ပွင့်တယ်ခြားတယ်အဲ့လိုမျိုးလေးလေအဲ့တော့ဒါလူချင်းရဲ့ဖြစ်စေဖြစ်နေမပြီးဘူးကွာဟိုပီပီကိုမြင်ရင်ဟိုပီပီကကြောက်တယ်သူတို့ကိုမြင်ရင်ဒီသူကလန့်တယ်အဲ့လိုမျိုးလေးတွေဆိုတော့
အခုလိုမျိုးစစ်ဖြစ်နေတဲ့မြို့နယ်6မြို့နယ်ထဲမှာည9နာရီကနေမနက်9နာရီထိညမထွက်ရအမိတ်ပုံမှန်144ထုတ်ပြန်ထားတဲ့အတွက်ရခိုင်ဒေသခံပြည်သူတွေမှာအတော်လေးအခက်အခဲဖြစ်နေကြရတယ်လို့ရသေးတော်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကပြောပြပါဗျာ။ဒီကျွန
်တော်တို့ရခိုင်ပြည်နယ်ဒီရသေးတော်မြို့နယ်ဆိုတာကတော့ညသောအဖြစ်လဲလုံးလဲစားတယ်များပါတယ်။နောက်တစ်ခါဒီချောင်းတွေကိုအမိတ်သဟေးပြုတ်ပြီးတော့စငါလုစားတဲ့လူတွေများတယ်အဲနောက်တစ်ခါတနေ့လုံးမှတနေ့စားပြီးတော့တောတောင်တွေကိုဝင်ပြီးတော့ချင်းရှာလာတော့ဘဂုံတို့ဖားလေးတွေရှာလာတော့အဲ့ဒီလုပ်ငန်းတွေကိုဟိုလှုပ်ရှားတာရှိတယ်။အဲ့တဲ့ကြောင့်ဒီတရားလေးစေးလေးပုံမဆိုလို့ရှိရင်ည9နာရီမထွက်ရဘူးမနေ့9နာရီမထိုးမချင်းမထွက်ရဘူးဆိုတာကတော့သူတို့အတွက်ဒီလိုလုပ်ခိုင်းစားပွားကတော့တော်တော်အခက်အခဲရှိကြမှာတော့ပြေကြပါလေချင်း
ဒီတိုက်ပွဲတွေကြားမှာအသက်ဘေးကစိုးရိမ်ရလို့စစ်ပြေးဒုက္ခတွေ2000ကျော်လောက်ထွက်ပြေးတိမ်းရှောင်နေကြရပြီးသူတို့အတွက်အရေးပေါ်သောသုံးရည်နဲ့စားနပ်ရိက္ခာအခက်အခဲရှိနေပါတယ်။ဒါပေမဲ့ဒေသတွင်းလုံခြုံရေးကိုအကြောင်းပြပြီးတော့စစ်ပြေးဒုက္ခတွေအတွက်အလှူတွေကိုမပေးဖို့ကန့်သက်ပိတ်ပင်မှုတွေနဲ့ကြုံနေရတယ်လို့လည်းအရင်တုန်းကမောင်းတော့မှနေထိုင်ခဲ့တဲ့အခုလက်ရှိစစ်တွေဒေသခံတဦးဖြစ်တဲ့ဦးဝင်းလှိုင်ကပြောပြပါဗျာ။
အစိုးရအနေနဲ့အကောင်းဆုံးအစီအမံခန့်ခွဲမှုတွေကိုပြည့်စုံရှင်နဲ့ကျွန်တော်လုံခြုံရေးတို့ဆောင်ရဲနဲ့ကျွန်တော်စောရဲတော့ရဲ့နေထိုင်ရဲကိုအစီအစဉ်ချပစ်နေခြင်းနဲ့ကျွန်တော်တို့ကတော့အခုဆိုရင်ကျွန်တော်တို့ဒီလူလုံးမဲ့ဟာကိုတော့သူဖက်မရှိတော့ဘူးကျွန်တော်တို့စာထုတ်တယ်အဲ့ဒါတွေဟာကတော့မဖြစ်သင့်ဘူးလို့ထင်တယ်သူတို့ခွင့်ပြုချက်ရမှပြင်းနေဆိုရင်လူလုံးမဲ့ဟာကိုတော့ကန့်သတ်နေတယ်လို့မဖြစ်နေဘူးလားအဲ့လိုပဲမြင်နေတယ်ကျွန်တော်တို့ဒုက္ခတွေကိုထောက်ပံ့ခွင့်လို့ပေးသင့်တယ်လို့ယူဆတယ်ကျွန်တော်တို့
လက်တလုံးမှာတော့စစ်ဖြစ်နေတဲ့6မြို့နယ်ထဲမှာယာယီဒုက္ခတွေစခန်းပေါင်းက46စခန်းတည်ရှိသွားပြီဖြစ်ပြီးတော့ကျေးရွာတွေထဲမှာပဲဘေးလွတ်ရာကိုတိမ်းရှောင်နေရတဲ့ဒုက္ခသည်တွေပါအပါအဝင်အခုနောက်ဆုံးအချိန်တွေအထိကတော့ဒုက္ခသည်က28000ကျော်ဖြစ်သွားပြီလို့စစ်ဆောင်စခန်းတွေထဲအထိစည်ရင်းလိုက်လံကောက်ယူထားတဲ့ရခိုင်တိုင်းဒေသမြို့နယ်များအစည်းအရုံးကဧပြီလဆန်းတို့ကသတင်းထုတ်ပြန်ထားပါတယ်ရှင
်မဆူမောင်ပြောပြသွားတာပါရှင်အခုတကြံတွဲမှာအပူချိန်မြင့်မားတဲ့အန်ဒီယကိုသတိထားကြဖို့လိုတဲ့အကြောင်းပြောပြခြင်းပါတယ်တကြံကာလအတွင်းရာသီဥတုပူပြင်းမှာဖြစ်ပြီးခရမ်းလွန်ရောင်ကြီးအန်ဒီယကိုသတိပြုကြဖို့မိုးစလာပညာရှင်တွေကအကြံပြုကြပါတယ်။ဒါအပြင်ဒီနှစ်အယ်နီညိုဖြစ်ပေါ်မှုကြောင့်မုတ်တုံအဝင်နောက်ကျနိုင်ပြီးမိုးခေါင်ရေရှားဖြစ်နိုင်လို့အစိုးရတာဝန်ရှိသူတွေဘက်ကပြင်ဆင်ထားတယ်လို့လည်းပြောပါတယ်။ဒီအကြောင်းတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်သတင်းပေးပို့ထားပါတယ်ရှင်
။မကြာခင်ရပိုင်းတွင်းမှာမြမယူရမဟာတကြံကြောက်တော်မှာဖြစ်ပါတယ်။တကြံကာလအတွင်းလဲပတ်ကြတဲ့သူတွေအနေနဲ့ယာယီရုပူပြင်းမှုနဲ့ခရမ်းလွန်ရောင်ကြီးအနေရှိရာကြောင်းသတိပြုကာကွယ်သင့်တယ်လို့အကြံပြုကြပါတယ်။ခရမ်းလွန်ရောင်ကြီးနဲ့ပတ်သက်လို့မိုးစလပညာရှင်ဒေါက်တာဦးထွန်းလွန်က
ကျွန်တော်အခုတွေ့ကြည့်တာတော့တကြံတောင်လျှောက်ဆုံးကတော့ပူမယ်ဗျမိုးရွာဖို့ကိုမရှိဘူးနော်။အဲမိုးရွာဖို့ကမြောက်ပိုင်းတော့ပဲရှိတယ်ကိုကချင်နဲ့စကိုင်းကျဲအလောက်ပဲရှိတယ်ဗျနော်။ဆိုတော့ပူကြံကတော့တေချာပေါက်ရှိမှတေချာတယ်နော်အဲ့တော့ပူကြံညံ့တာရောခရမ်းတော်ရောင်ကြီးရောနှစ်ခုလုံးအနေရှိတာပေါ့အဲ့တော့ခရမ်းတော်ရောင်ကြီးကတော့နေ့လယ်နေခင်းနေမှာအဆိုးဆုံးပေါ့နေ့လယ်နေခင်းဆိုတော့မနက်7:00နာရီကနေနေ့လယ်7:00နာရီ3:00နာရီပတ်ဝန်းကျင်ကစားမှာခရမ်းတော်ရောင်ကြီးပြင်းဆုံးပဲနော်အဲ့တော့သူ့ရဲ့အကာအကွယ်ကတော့ပြင်းနိုင်တော့နေဘူးလည်းမနေနဲ့ပေါ့ဗျာနေရင်လည်းအကာအကွယ်နဲ့နေရမယ်အဲ့ဒီခုနပြောတဲ့ပို့ထုတ်ဆောင်တာတို့အင်းဒီလက်ရှိဝိတာတို့နော်လုံရှင်လိန်နာတို့မြန်မာမျက်စိကဝတဲ့မြန်မာတတ်တာတို့ဒါတွေလောက်ပို့လို့လို့ပေါ့ဗျာနော်ဟိုတမန်ပူဂျင်ကတော့ဂျူးကဝတာတော့ပူဂျင်ကဝတာတော့ပူဂျင်နဲ့မထမ်းပါပဲရမယ်ဗျာတခြားနည်းမရှိဘူးနော်ဟုတ်ကဲ့
ဒီနေ့မှာတော့အီကွေတာနီပစိဖိတ်တမုတ်တရာအရှိလေပိုင်းမှာရင်းနှွေးစီကြောင်းကတဆင်ဖြစ်ပေါ်နေတဲ့အင်းဒီညိုဟာမြန်မာနိုင်ငံကိုတက်ရောက်ခဲ့တဲ့အတွက်ဒီနေ့မှာတော့မုတ်တုံအဝင်နောက်ကျမယ်လို့ပညာရှင်တွေကခန့်မှန်းပါတယ်မုတ်တုံဝင်နောက်ကျတဲ့အတွက်အပူချိန်များပြီးမိုးကောင်ရေရှားပါမှုတွေဖြစ်ပေါ်နိုင်တဲ့အတွက်အစိုးရဘက်ကကြိုတင်ပြင်ဆင်မှုတွေလုပ်ဆောင်ထားပါတယ်။ကြိုတင်ပြင်ဆင်မှုလုပ်ဆောင်တဲ့အပိုင်းနဲ့ပတ်သက်လို့ဘေးအန္တရာယ်စီမံခန့်ခွဲမှုကော်မတီကညွှန်ကြားရေးမှူးချုပ်ဒေါက်တာကိုကိုနိုင်က
2006ခရီးကစပြီးတော့မလေးရဲ့အရာတွေကိုကျွန်တော်တို့စီအကူကြီးတောင်းဝင်နေပြီးတော့ဆိုတော့ဟိုတစ်နှစ်ပတ်လုံးတော့လုပ်နေတာပါပဲ။ဒီနေ့လည်းအခုတချို့နေရာတွေမှာလည်းကြီးသေးတယ်။တို့လို့ရှိရင်စာဝေးပြင်တယ်။တောက်လျှောက်လည်းကြီးရင်းကြီးကန်နေဒီကျွန်တော်ပြုပြင်တဲ့လုပ်ငန်းတွေလည်းလုပ်တော့တယ်ကျွန်တော်တို့စာသနာလည်းလုပ်တာတော့မဟုတ်ဘူးလေစာသနာတွေလည်းသူကလည်းသူတို့လုပ်နေကြပါတယ်ကျွန်တော်တို့ဇာတိဥတု တောင်းလဲမှုနဲ့ဆက်ဆက်တဲ့နေရာဒီမှာဒီရှားတဲ့ extreme weather ပေါ့နော်ဒါတွေအတွက်ဟိုသဘာဝဘေးအန္တရာယ်တခုဒီလူလိတိုက်ခိုက်ခံစားရတဲ့သူကိုကျွန်တော်တို့တက်နိုင်တဲ့ဘက်ကဝမ်းဝမ်းဆောင်ရနေတာပါနော်
မြန်မာနိုင်ငံမှာအနီညိုဖြစ်စဉ်ဖြစ်ပေါ်ပြီးရာသီဥတုပူပြင်းတဲ့အတွက်လူသေဆုံးတာတွေရှိခဲ့ပါတယ်။နေအောင်ကြီးပူပြင်းပြီးခင်းလွန်ရောင်ကြီးအနေအကြောင်းအရေးပြားယောဂါတွေနဲ့မျက်လုံးနဲ့ပတ်သက်တဲ့ယောဂါတွေဖြစ်တတ်လို့အပူရှက်တာကြောင့်လူသေဆုံးတာတွေဖြစ်ပေါ်နိုင်ပါတယ်။ဒါနဲ့ပတ်သက်လို့ဒေါက်တာမြေဦးက
တော်များများအခုရန်ကုန်လိုနေရာမှာကျွန်တော်စီကန်းနေမှာအပူဒဏ်ကြောင့်လူသားရှိခုနေရာတော်များတယ်။အဲ့တော့အဆင်ကတော့အရေးပေါ်အဆင်တော်မရောက်သေးဘူး။အဲ့တော့ heat exhaustion ဆိုတာမျိုးပေါ့။ဒါပဲ heat exhaustion ကိုတော်စီမကူရင်နော်ဟိဆုတ်တော့ဖြစ်သွားတာပေါ့ဒီဆုတ်တော့ဆိုတော့အရေးပေါ်စီးအောင်တရမယ်နော်အုံနောက်တွေပါပြီးပြစီသွားနိုင်ကြောက်ကတ်တွေပြစီနိုင်တယ်ပေါ့နော်အဲ့ဒါရောကျွန်တော်တို့မနစ်ကအရင်တော့ဒီဆုတ်ကြောင့်လူသေးရာကြီးကျွန်တော်တို့ရှိခဲ့တဲ့စီးအောင်နေမှာအခုထိတော့ကျွန်တော်တို့မကြားသေးဘူးဒါပေမဲ့အစိုးရကလည်းခုနဒီပူရဲ့အိုက်တဲ့အချိန်ပေါ့နော်မနေ့ဆင်နိုင်နေတဲ့၄နာရီပြင်ဆက်ပါနေလို့ပါတော့လို့ဆိုနေတာရှိရမှာ
ရာသီဥတုနဲ့ပတ်သက်လို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကအချိန်ရဲ့တပင်းကြီးသတင်းထုတ်ပြန်ပေးနေပြီးကျန်းမာရေးဝန်ကြီးဌာနကလည်းကျန်းမာရေးဆိုင်ရာအသိပေးမှုတွေကိုအချိန်နဲ့တပင်းကြီးထုတ်ပြန်ပေးနေပါတယ်ခင်ဗျာ
။ကိုထိုင်အောင်ခန့်ပြောပြသွားတာပါရှင်။အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါပါ။အမေရိကန်မိမြေလုံခြုံရေးဝန်ကြီးကတ်စတန်နီလ်ဆန်ကိုတနင်္လာနေ့ကရုတ်တရက်ရာထူးကဖယ်ရှားလိုက်ပြီးတဲ့နောက်သမ္မတဒေါ်နယ်ထရမ့်ဟာလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်လို့ပို့ပြီးတော့ပြင်ထန်တဲ့ policy တွေချမှတ်ဖို့ပြင်နေပါဗျ။လွန်ခဲ့တဲ့သတင်းပတ်အနည်းငယ်အတွင်းလူဝင်မှုကြီးကြပ်ရေးဆိုင်ရာပြည်ပခါတွေပုံမဆိုးလာနေရာကြောင့်လူကြိုက်နေတဲ့ကလေးတွေကိုမိဘတွေနဲ့ခွဲထားတဲ့အစီအစဉ်ကိုပြန်အသက်သင်ရေးပြင်ဆင်ဖို့သမ္မတကစဉ်းစားနေတဲ့အကြောင်းအစိုးရအရာရှိတွေကပြောတာပါ။ဒီအကြောင်း VOA အင်ဗျူရောသတင်းတောက်ပက်စီဝီရာကူဆွာရာတင်ပြပို့ထားတာကိုကိုဇော်ဝင်းလိုင်ကပြောပြပါမယ်ရှင်
။သမ္မတထရမ့်အစိုးရကပြင်ထန်တဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာ policy တွေချမှတ်နေပေမဲ့လည်းဂွာတီမာလာ၊အယ်ဆာဗေဒိုနဲ့ဟွန်ဒူရပ်စ်နိုင်ငံတွေမှာရင်ဆိုင်နေရတဲ့ဆင်းရဲမှုနဲ့ရာဇဝတ်မှုတို့ကနေထွက်ပြေးလာကြသူတွေဟာမက္ကဆီကိုကိုဖြတ်ကျော်ပြီးအမေရိကန်တဲကိုဝင်နိုင်ဖို့ကြိုးစားနေကြဆဲပါ။ဖေဖော်ဝါရီလထဲမှာတင်တိုင်းပြည်အနောက်တောင်ပိုင်းနေဆက်ဒေသတွေမှာရှစ်ပြောင်းနေထိုင်လို့သူ 86,000 လောက်ကိုဖမ်းဆီးမိခဲ့ပါတယ်။ဒါကြောင့်လဲရွက်ောက်ပွဲကာလအတွင်းနေဆက်လူညုံရေးကိုတိုးမြင့်ဆောင်ရွက်မယ်လို့ကတိပြုခဲ့တဲ့သမ္မတထရမ့်ဟာအမိမြေလူညုံရေးဝန်ကြီးကတ်စတန်နီလ်ဆန်အပေါ်တိတိတသာစိတ်ပြက်လာနေတာကြောင့်သူ့ကိုယာရုကနေဖယ်ရှားလိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ဝန်ကြီးနီလ်ဆန်ကတင်းနှလာနေ့မှာအခုလိုပြောကြားခဲ့ပါတယ
်။ I share the president's goal of securing the border. I will continue to support all efforts to address
နေဆက်ကိုလုံခြုံအောင်လုပ်ရမယ်ဆိုတဲ့သမ္မတရဲ့ရည်မှန်းချက်ကိုကျွန်မထောက်ခံပါတယ်။နေဆက်မှာဖြစ်နေတဲ့စာနာမှုဆိုင်ရာအခက်အခဲနဲ့လုံခြုံရေးပဋိပက္ခတွေအတွက်အတက်နိုင်ဆုံးဆက်လက်ပံ့ပိုးပေးသွားမှာပ
ါ။လောလောဆယ်မှာတော့အကောက်ခွန်တဲ့နေဆက်ဒေသကာကွယ်ရေးကော်မရှင်နာကေဗင်မက်အလီနန်ကိုနီလ်ဆန်နေရာမှာယာယီအစားထိုးခန့်အပ်မဲ့အကြောင်းသမ္မတထရမ့်ကကြေညာလိုက်ပြီးပုံမှုပြင်းထန်တဲ့လူဝင်မှုကြီးကြပ်ရေး policy တွေချမှတ်ဖို့ပြင်ဆင်နေပါတယ်။ရွှေပြောင်းနေထိုင်လူသုံးမိသားစုတွေနဲ့သူတို့ရဲ့ကလေးငယ်တွေတတိတကြစီခွဲခြားထိန်းချုပ်ထားတဲ့ policy ကိုပြန်လဲကျင့်သုံးဖို့တမရကစဉ်းစားနေတဲ့အကြောင်းတမရအင်ဗျူရောလက်ထောက်ပြောခွင့်ရဟိုဂန်ဂစ်လီကပြောပါတယ
် The separation of families, you know, the president has said before he does not like that. It's a horrible practice.
မိသားစုတွေကိုတကွဲတပြားစီထားတဲ့ကိစ္စကိုတမရကလည်းမကြိုက်ဘူးလို့အရင်ကပြောထားမှုပါတယ်။ဒါဟာမကောင်းတဲ့ကိစ္စပါ။ဒါပေမဲ့ဒီနိုင်ငံတွေကိုဝင်လာခွင့်ရအောင်ကလေးတွေကိုအတုံးချနေတာတွေရက်တန့်ရေးလွှတ်တော်ဘက်ကလည်းလှုံ့ဆော်လို့ရတဲ့နည်းလမ်းတွေရှိပါတယ
်။မိသားစုတွေကိုတကွဲတပြားစီထိန်းချုပ်တဲ့ policy ကိုတော့မနစ် AP လာကနေဇွန်လအထိကျင့်သုံးခဲ့တာမှာတရားရုံးကအဲ့ဒီအစီအစဉ်ကိုပယ်ဖျက်ပေးခဲ့ရပါတယ်။အဲ့ဒီလိုလှုပ်ဆောင်မှုအပေါ်ပြည်သူအများစုကကောင်းကင်ခဲ့ကြပြီးနိုင်ငံတဲဝင်လို့သူအရေးအတွက်လည်းရော့မသွားပါဘူး။ဒီကိစ္စနဲ့ပတ်သက်လို့ပါတီဆွဲကင်းတဲ့မူဝါဒဆိုင်ရာဌာနကခရစ်စတိုဘယ်ရာမွန်ပြောတာကတော
့ In fact more individuals were coming here. So I think it's the administration trying to find ways to deter
ရလာကြတဲ့လူကပူတော်များလာပါသေးတယ်။လူတွေအမေရိကန်ကိုလာခြင်းစိတ်မရှိအောင်အစိုးရကလုံနေရလို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့ခက်တာကသူတို့ရဲ့မိခင်နိုင်ငံတွေကအခြေအနေတွေပြောင်းလဲမသွားဘူးဖြစ်နေပါတယ်။ဥပမာအကြမ်းဖက်မှုစီးရင်နှွမ်းပါမှုစတာတွေကိုမဖြစ်ရှင်းနိုင်သေးပါဘူး။ပြီးတော့ဒီလူတွေအတွက်တခြားရွေးချယ်စရာနည်းလမ်းလည်းဖန်တီးမပေးနိုင်ကြဘူးလေ
။နေဆက်ပြဿနာအတွက်သမ္မတရဲ့အရေးပေါ်အခြေအနေကိုကန့်ကွက်နေကြတဲ့အတိုက်ခံဒီမိုကရက်တွေကိုဒီကိစ္စနဲ့ပတ်သက်လို့သမ္မတထရမ့်ကအပြစ်ဖို့နေပါတယ်။
Unfortunately, Democrats have refused to close immigration loopholes.
Democrats ကလူဝင်မှုကြီးကြပ်ရေးမှာဖြစ်ပေါ်နေတဲ့ဟာကွက်တွေကိုမပိတ်လို့ကြပါဘူး။အဲ့ဒါကအဓိကပါ
။တရားမဝင်ဝင်လာသူတွေကိုဟန်တားရေးအတွက်မက္ကဆီကိုနဲ့နေဆက်ဂိတ်တွေကိုပိတ်ပစ်မယ်လို့ချင်းချောက်ပြောဆိုနေတာကိုသမ္မတထရမ့်ကပြီးခဲ့တဲ့သတင်းပတ်အတွင်းပြန်ပြင်လိုက်ပါတယ်။ဒါပေမဲ့သတင်းပတ်ကုန်ပိုင်းမှာတော့ဒီပြဿနာကိုကင်တွယ်ဖြေရှင်းရေးပုံမှန်ပြင်းထန်တဲ့ policy တွေချမှတ်ဖို့သ ူလူတွေကိုညွှန်ကြားချက်တွေထုတ်ပြန်ခဲ့သလိုလူတွေလည်းနောက်ထပ်ဖြုတ်ပစ်ဖို့စဉ်းစားနေပါတယ်ခင်ဗျာ
ကိုစောင်းဝင်းလိုင်းပြောပြသွားတာပါရှင်သတင်းလွှာတွေဒီမှာပဲရန်နာပြီးတကြံတေးလက်ဆောင်အလှည့်ကြာရောက်လာပါပြီဒီညမှာတော့မျိုးကြော်မြိုင်တဲ့ Tracy တို့ရဲ့တကြံဆိုတဲ့တခြင်းကိုရွေးချယ်ထားပါတယ်နားဆင်ကြရအောင်ပါရှင်ကျောင်းမြိုင်နဲ့ Tracy တို့တည်ဆူထားတဲ့အမှတ်တရတကြံတေးတချင်းကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့အင်္ဂါနေ့ညပိုင်းရေဒီယိုအစီအစဉ်တွေကိုည10:00နာရီအထိလိုင်းဒိုမီတာ25 32နဲ့51တို့ကနေနားဆင်နိုင်ကြပါတယ်။မကြာခင်မှာတော့ American နိုင်ငံရေးနဲ့တိုက်ရိုက်လေးလိုင်းအစီအစဉ်တွေထုတ်လွှင့်ပေးသွားမှာပါရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2019ခုနှစ်ဧပြီလ9ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ1925 32အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်။အခုညပိုင်း9နာရီခွဲကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တစ်ခုထဲမှာဓာတ်ရိုက်လေလံဆွေးနွေးခန်းကိုမစခင်အရင်ဆုံးကိုစော်ဝင်းလိုင်းစီစဉ်တင်ဆက်ပေးထားတဲ့ American နိုင်ငံရေးအစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်။ American ရုပ်ောက်ပွဲရုရှားရဲ့ဆော့ဖ်ဝဲဘူးတွေနဲ့ပတ်သက်ပြီးအထူးဆောင်သံစစ်ဆေးရေးမှူးရောဘတ်မူလာရဲ့အစီရင်ခံစာအပြည့်အစုံလွတ်တော်ကိုတင်ပြရေးသမရထွန့်ရဲ့ဝင်ငွေစောင့်ထားတဲ့အမှတ်တမ်းမှတ်ရတွေလူသိရှင်ကြားထုတ်ပြန်ရေးဒီမိုကရက်ဘက်ကတောင်းဆိုနေပါတယ်ဒီတောင်းဆိုချက်တွေကို Republican တွေကဆန့်ကျင်နေသလိုသမရနဲ့သူ့ရဲ့ရှင်းတွေကလည်းခုခံပြောဆိုနေကြတာကြောင့် Washington နိုင်ငံရေးမှာငင်းခုန်မှုတွေပိုပြီးပြင်းထန်လာမယ်လို့မျှော်လင့်ရပါတယ်မူလာရဲ့အစီရင်ခံစာနဲ့ပတ်သက်လို့အချက်အလက်တွေဖုံးကွယ်ထားတဲ့အကြီးအကျယ်တီးဖြတ်ထားတဲ့အနစ်ချုပ်ဖော်ပြချက်တွေကိုပဲရှင်းနေကြဝီလျံဘားကထုတ်ပြန်မယ်လို့မျှော်လင့်ရပါတယ်2016ရွေးကောက်ပွဲမှာသမရထွန့်ရဲ့မဲဆွဲစီယုံရည်မှုတွေနဲ့ရုရှားအကြမ်းပူးပေါင်းကြံစီခဲ့တာမရှိဘူးလို့ပြောထားသလိုသမရအနေနဲ့တရားစီရင်ရေးကိုဝင်ရောက်နှောက်ယှက်သလားဆိုတဲ့ကိစ္စမှာလည်းရှင်းနေကြဝီလျံဘားကအတိအကျပြောဆိုမထားပါဘူးဒါကြောင့်လဲအထက်လွှတ်တော်အမတ်မတ်ကဝန်နာတို့လိုဒီမိုကရက်တွေကဘားရဲ့ရေးသားချက်တွေအပေါ်မကျေနပ်ကြပါဘူ
း What we're talking about here is basic transparency.Let's make sure the full Mueller report.
ကျွန်တော်တို့ဒီမှာပြောနေတာကအခြေခံအားဖြင့်ထင်သာမြင်သာရှိဖို့ပါ။မူလာရဲ့အစီရင်ခံစာအပြည့်အစုံအရေးကြီးတဲ့မှတ်တမ်းတွေထောက်လှမ်းရေးအချက်အလက်တွေလွှတ်တော်ကိုတင်ပြလာအောင်မဖြစ်မနေလုပ်ကြရပါလိမ့်မယ်။ American ပြည်သူတွေအနေနဲ့မြန်နိုင်သမျှအမြန်ဆုံးသိခွင့်ရှိရပါလိမ့်မယ်
။ Democrat အောက်လွှတ်တော်အမတ်ပရာမီလာဂျာယာပါလ်ကလည်း ABC ရုပ်သံကိုအခုလိုပြောပါတယ
် We have not seen a Mueller report we've only seen a Barr report so we're
Mueller ရဲ့စီရင်ခံစာကိုကျမတို့မတွေ့ရသေးပါဘူးဘာရေးထားတာကိုပဲတွေ့နေရတာပါဒီတော့အပြည့်အစုံသိဖို့ကျမတို့ဘက်ကခိုင်ခိုင်မာမာနဲ့ပြင်းပြင်းထန်ထန်ဆက်ဖိအားပေးရပါလိမ့်မယ
်အစီရင်ခံစာနဲ့ပတ်သက်လို့ဘာရဲ့အနစ်ချုပ်ဖော်ပြချက်လေးမျက်နှာပါရေးသားချက်တွေဟာထရမ့်ရဲ့အတွင်းလူတွေအပေါ်ထိကိုက်စေတဲ့အချက်တွေကိုတက်ညာပြီးရှော့ပေါရေးထားတယ်လို့ယုံကြည်နေကြတာကြောင့်ပြည်ပခါကိုနောက်ထပ်မိမွေးပေးသလိုဖြစ်လာပြန်ပါတယ်။သမ္မတထရမ့်ကိုယ်တိုင်ကတော့အစီရင်ခံစာလူသိရှင်ကြားထုတ်ပြန်ရမယ်ဆိုတာပြောဆိုနေပါတယ်။ဒါပေမဲ့အပြည့်အစုံထုတ်ပြန်ရေးဟာသူဒါမှမဟုတ်တခြားသူတူအပေါ်မူတည်တာမဟုတ်ပဲရှင်းနေရုပ်ကပဲဆုံးဖြတ်လိမ့်မယ်လို့ဆိုပါတယ်။သမ္မတထရမ့်ရဲ့ရှင်းနေဂျေးစကလောက ABC ရုပ်တံကိုအခုလိုပြောပါတယ်
The Attorney General pursuant to the regulations George makes the determination
ရှင်းနေကြောက်ပဲစီးပင်းနဲ့အညီဘာတွေကိုအတိပေးမယ်ဘလို့ထုတ်ပြန်မယ်ဆိုတာကိုဆုံးဖြတ်မှာပါရှေ့ဆက်လှုပ်ဆောင်နေပါတယ်ခက်မြန်မြန်ဆောင်ရွက်မယ်လို့ကျွန်တော်ထင်ပါတယ
်ဒီတော့တွင် Republican တွေဘက်ကတော့ Trump ရဲ့မဲဆွယ်စီးရင်ရေးမှုတွေကိုစစ်ဆေးဖို့ဘယ်တော့ကဘလို့စခဲ့တယ်လဲဆိုတာမေးခွန်းထုတ်နေပါတယ် Republican အထက်လွှတ်တော်အမတ် Ron Paul ကအခုလိုဝေဖန်ပါတယ
် What we also need to know is how this
originated ဒီပြဿနာဘယ်လိုဆောက်ခဲ့ရလဲဆိုတာကျွန်တော်တို့သိဖို့လိုပါတယ်ဒါကအရေးကြီးပါတယ်အဲဒီမှာအာဏာရပါတီကနေအစိုးရအဖွဲ့ရဲ့ရန်ရဲကိုတုံးပြီးသမ္မတကိုပြန်စစ်ဆေးတဲ့အစင်လားသူတလဲခုတလဲလှုပ်တာမျိုးတွေမဖြစ်ဖို့လိုပါတယ
်ဒီတော့အတွင်းမှာပဲသမ္မတ Trump ပြည်ထောင်စုအစိုးရကိုပေးထားတဲ့ဝင်ငွေကုန်တွေကိုသိကျင်တယ်ဆိုပြီး Democrat အောက်လွှတ်တော်အမတ်တွေကတောင်းဆိုနေပါတယ် Democrat အောက်လွှတ်တော်အမတ်Dunkil de ga ABC ရုပ်တံကိုအခုလိုပြောပါတယ်
particularly in this case where you have a president that not only has
တမန်နဲ့မတူတဲ့အခြေအနေတစ်ခုကသမရကအကြီးအကျယ်ချမ်းသာနေနောက်သူရဲ့စီးစဉ်ဥစ္စာတွေကိုကောက်ွယ်ထင်ချို့ဖို့ဆုံးဖြတ်ချက်တွေချပိုင်ခွင့်လည်းရှိနေတယ်ငွေကြေးကြိုးစီးပွားအတွက်အများပြည်သူတွေနဲ့သက်ဆိုင်တဲ့ဆုံးဖြတ်ချက်တွေပေါ်တက်ရောက်မှုရှိမရှိမေးခွန်းထုတ်ရပါလိမ့်မယ
်ဒီနေ့ခေတ်အမေရိကန်သမရတွေထဲမှာ Trump ဟာဝင်ငွေကုန်နဲ့ပတ်သက်ပြီးမထုတ်ပြန်တဲ့ပထမအဆုံးသမရဖြစ်ပါတယ်ဥပဒေကြောင့်အရလဲဒီကိစ္စလှုပ်ရှားမလို့ဘူးလို့Republican တွေဘက်ကကာကွယ်ပြောဆိုနေပါတယ်။ဒီလိုဝင်ငွေကုန်တွေချပြဖို့တောင်းဆိုတာဟာ Democrat တွေရဲ့နိုင်ငံရေးအရာတမင်ထွန်းတဲ့မူဆိုပြီး Republican အထက်လွှတ်တော်အမတ် Chuck Grassley ကပြောပါတယ်
။ Motivated by the Democrats intense dislike of this
သမရကိုမုန်းတဲ့ Democrat တွေရဲ့တွေးထုတ်မှုတစ်ခုပါ2016ရွေးကောက်ပွဲမှာသူတို့သာသာလေးအနိုင်ရမယ်ထင်ပြီးမနိုင်ခဲ့လို့စိတ်ပြက်လက်ပြက်နဲ့တောင်းဆိုနေတာပါ။ဒီသမရကိုဖယ်ရှားနိုင်အောင်နီလန်ပေါင်းစုံတွေးမိသမျှလှုံ့ဆော်နေကြတဲ့လောက်ရတွေပါ
မူလာရဲ့အစင်ခံစာအပြည့်အစုံတင်ပြရေးကိစ္စရောသမရရဲ့ဝင်ငွေကွန်ထုတ်ပြန်ရေးကိစ္စရောနှစ်ခုစလုံးတရားရုံးချုပ်ရဲ့အဆုံးဖြတ်ကိုခံရနိုင်ခြင်းရှိကြောင်းပါခင်ဗျာ
ကို ဇဝင်းလိုင်းတင်ဆက်ပေးသွားတဲ့အမေရိကန်နိုင်ငံရေးစီစဉ်ကိုနားဆင်ကြရတာပါအခုတော့အင်္ဂါနေ့ညတိုင်းနားဆင်နေကြဒါရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ရောက်လာပါပြီစီစဉ်သူကိုသားညုံနဲ့အတူထုတ်လုပ်ရေးမှုမဆုမွန်တို့ရဲ့ဒါရိုက်လေးလိုင်းစပါတော့မယ်ရှင
်မင်္ဂလာပါခင်ဗျအင်္ဂါနေ့ညပိုင်းဒါရိုက်လေးလိုင်းအစီအစဉ်ကနေပြီးတော့ကျေးဇူးပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ energy အစိုးရရဲ့၃နှစ်တာအခြေအနေကိုကဲဖြတ်မှာဖြစ်ပါတယ်ပြောင်းလဲရမယ်ဆိုတဲ့ကြွေးကြော်သံနဲ့လူလူရဲ့တခဲနဲ့ရွေးကောက်ခံခဲ့ရတဲ့ energy အစိုးရအာဏာယူလာခဲ့တာခု April မှာ၃နှစ်တင်းတင်းပြည့်သွားပါပြီ။၃နှစ်တာအစိုးရရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့အခုကျွန်တော်တို့ဒီ daily life season မှာသုံးသပ်ကဲဖြတ်ကြမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပြီးမဲ့ပုဂ္ဂိုလ်နှုတ်ရှိပါတယ်။ပထမတူကတော့မြို့သားဒီမိုကရေစီဖွဲ့ချုပ်ဘိုလ်သူနာဌာနကတာဝန်ရှိသူတွေဖြစ်တဲ့ဦးမျိုးရန်အောင်သိန်းလေလိုင်းပေါ်မှာရှိနေပါပြီ။နောက်တူကတော့နိုင်ငံရေးလှိလာသူအရင် energy အမတ်ဟောင်းတူလည်းဖြစ်ပါတယ်။ဒေါက်တာတင့်ဆွေသူလည်းလေလိုင်းပေါ်မှာရှိနေပါပြီ။ကျွန်တော်အရင်ဆုံးကိုမျိုးရန်အောင်တိန်ဖိတ်ခေါ်ကြပါလေကိုမျိုးရန်အောင်တိန်ကြားပါလားခင်ဗျကြ
ားပါလေ
ဟုတ်ကဲ့ကိုမျိုးရန်အောင်တိန်အရင်ဆုံးတော့ကျွန်တော်ကလည်းအကောင်းမဲ့မြင်တဲ့ဟာနဲ့ချစ်ကန့်ကြပါလေအခု energy အစိုးရ၃နှစ်တာကာလအတွင်းမှာ achievement နေပေါ့နော်အောင်မြင်မြင်လုပ်နိုင်တာတွေရှိမှဆိုရင်ကိုမျိုးရန်အောင်တိန်ဘာတွေများသုံးသပ်ထားတာဘာတွေများတွေ့ထားတာရှိပါလေခင်ဗျဒ
ီလိုဒီလိုကနမခိုးပေါ့ဗျာဇာမမပတ်စံကိုဒီလိုတောင်ကြာသုံးစားအကောင်းဆုံးချက်ပဲ
โอเคเน
า
ะเออละตุ่ยมาดีနိုင်ငံဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်လို့ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ရောနောက်တစ်ခုကယူကောက်ပွဲမှာပြောခဲ့တဲ့ဂတိကဝတ်တွေနဲ့ပတ်သက်လို့စောင့်ဆောင်မှုတွေဘာတွေများလှုပ်ဆောင်နိုင်တာရှိပါလဲခင်ဗျာ
ဒီကောင်ဝမ်မတ်ကျလို့ခဲ့တဲ့ဂတိကဒုဂတိကဝတ်တွေဆိုတော့အကောင့်တွေပို့ဖို့ချူစားပါတယ်ဒါမှလည်းကျွန်တော်တို့လက်ရှိမှာပြီးကိုအုပ်ချုပ်နေတာကအစိုးရနှစ်ဖွဲ့ဖြစ်တယ်ဆိုတာကတော့ဒီမှာရင်းပယ်လို့မရဘူးထင်ပါတယ်တို့ပစီဘအခြေခံဥပဒေပြင်ဆင်ရေးနဲ့ဆက်သွယ်ပြီးတော့ကျွန်တော်အကောင့်တင်ပေါ်နေတဲ့ကိစ္စတွေရှိပါတယ်ဒါလက်ရှိတွေ့ရမှာဖြစ်ပါတယ်ဆိုတော့ကျွန်တော်တို့အစိုးရနဲ့ပတ်သက်ပြီးတော့အကောင့်ဆုံးကျွန်တော်နဲ့ကိစ္စဒီအစိုးရဒီဒီဒီကိုတဆရှိတယ်ဒီနဲ့ပတ်သက်ပြီးတော့ဒီဒီဒီမစိုက်တဲ့ကိစ္စတွေဆက်မစိုးပါစင်းရတိုင်းဝင်ကြည့်တော့လည်းမကိုထောက်ဆိုင်ပါရေပုံစံမျိုးအစပေါ်လေ။ဘာလို့ဒီဒီမှာဒီအတွက်ပဲမြင်နေရှိနေဆိုတော့အကောင်းဆုံးပြဆက်လာ။ဒီဒီကိုမြင်လာမှုရဲ့အစိုးရပါဘူး။ကိုအချင်းချင်းပြင်မြင်လာမှုရဲ့အစိုးရမဟုတ်ပါဘူး။ကျွန်တော်မင်းကငါသိငင်ခြင်းမလို့။ငါမင်းသိငင်ခြင်းမလို့အဖက်စင်တူခြင်းမလို့အဲ့လိုမျိုးအစိုးရမဟုတ်ပါဘူးဗျ။အဲ့ဒါအရင်အကောင်းဆုံးအချက်ပါ
။ဟုတ်ကဲ့။လက်ရှိ
ဒီကတစ်ခုပြီးတော့အရှင်းဆိုရဲဟိုမှာအခြေခံနဲ့အချက်ပါ
โอเคလက်ရှိပြောမယ်ဆိုရင်၃နှစ်တာဒီအစိုးရအနေနဲ့ရင်ဆိုင်နေရတဲ့အခက်ခဲကြီးမားဆုံးအခက်ခဲဆိုရင်ဘာလို့စိတ်ခေါ်ချက်ဆိုရင်ဘာလို့ပြောနိုင်မလဲခင်ဗျာ
ကြီးမားဆုံးခက်ခဲပြောရင်တော့အစိုးရဖြစ်ပြီးအစိုးမင်ကြတာပေါ့ဗျာ
โอเคအဲ့ဒါကဘယ်လိုသဘောလဲခုနကပြောတဲ့အစိုးရနှစ်ရက်ရှိနေတဲ့သဘောကိုပဲရည်စူးတာလား
အစိုးရဖြစ်ပြီးအစိုးရမင်ကြတာဆိုတာကနိုင်ငံတော်အစိုးရဆိုတာကနိုင်ငံတော်ကိုအစိုးရလေလေအုပ်ချုပ်ခွင့်ရှိရမယ်လေ။နော်အုပ်ချုပ်ရေးဥပဒေကျူရင်သာပါတော့နော်အုပ်ချုပ်ရေးမနိုင်ပါကျွန်တော်ကတကယ်ကိုအုပ်ချုပ်ခွင့်ရှိရမယ်လေ။အခုကတကယ်ကိုအုပ်ချုပ်ခွင့်မရှိဘူး။အဲ့လိုအခြေအနေဖြစ်နေရဖို
့ဟုတ်ကဲ
့ဆိုတော့အဲဒါအကြီးပါဆုံး challenge ပဲ
။ဒါပေမဲ့တကယ်လက်တွေ့မှာအုပ်ချုပ်ရေးအာဏာက energy အစိုးရလက်ထက်မှာပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုယ်နိုင်ကလည်းဒီအစည်းအဝေးတွေကိုကြီးကြပ်ပြီးတော့ဖွံ့ဖြိုးရေးကိစ္စတွေလှုပ်ဆောင်နေတာရှိပါတယ်ခင်ဗျာအဲ့တော့ပြောရမယ်ဆိုရင်ကိုလှုပ်နိုင်တဲ့ဘောင်တွင်းကကိုဘယ်လောက်ထိလှုပ်နိုင်ပါလဲခင်ဗျာဆိုလိုရကကာကွယ်ရေးပြည်ထရေးလိုကိစ္စမျိုးတာထားပေါ့ခုနကကိုလှုပ်နိုင်တဲ့စီးပွားရေးလိုကိစ္စမျိုးတွေလူမှုရေးလိုကိစ္စမျိုးတွေနောက်ဒီကိစ္စတိုင်းသားဒီနဲ့ဒီစစ်ဆက်ရေးလိုကိစ္စမျိုးတွေပေါ့ငင်းငယ်ကိစ္စမျိုးတွေဘယ်လောက်ထိလှုပ်နိုင်ပြီးတော့ယူဆပါလဲ
ဒီလိုပြကိုတန်းညောစီဝိုင်းကိစ္စလို့ဆိုလို့ရှိရင်မပီစီဝိုင်းရဲ့ထူးဆန်းနေ။အကြောင်းလဲဆိုတော့တော့ဆောက်နေတဲ့နေကစီဝိုင်းရဲ့ဒီမျိုးစီဝိုင်းနဲ့ကျွန်မရဲ့ဒီတန်စာတော့ဖုတ်လို့ရလက်ပတ်နေကြားတယ်ဒီလိုနဲ့လက်ပတ်နေစီဝိုင်းရေပေါ့။ကျွန်တော်စီဝိုင်းနဲ့ထက်မှာမျိုးစီဝိုင်းကိုမျိုးစီဝိုင်းကိုအပြတ်အသတ်နေနေပြီးတော့နိုင်ငံတော်ရဲ့တန်စာလည်းကိုထုတ်မရောတော့ဘူး။ဒါတစ်ချက်နောက်တစ်ခုကတော့ဒီပြီးခဲ့တဲ့ဆက်စီရပေါ့။ပြီးခဲ့တဲ့ကျေးဇူးအရဆိုတာဒီဆောင်းကောက်ကူးစက်ဆောင်းကောက်ရှိတဲ့ဆက်ကဆန်အရှိတဲ့ဆက်ဆိုမူခဲ့တဲ့ဒီပေါ်လုံးရှင်တွေပေါ့အဲလုံးရှင်တွေကရင်းနှီးနှံ့မှု
ဒီလိုကြောင့်အတွက်ဒီလိုကြောင့်တခုကဝခိုင်ရင်းခင်ဝခိုင်ပြပခကြောင့်ဝခိုင်ပြပခကိုကျွန်တော်မူစက်ခံရတယ်အဲ့ဒါကြောင့်ငွေနဲ့ရင်းနေတဲ့မှုတွေကိုကျွန်တော်မရရှိခဲ့ဘူးအဲ့လိုအခြေအနေဒီမှာကျွန်တော်ကစီးပွားရေးအရာစင်ခံမှုတွေပေါ့ကျုပ်တို့ခဲ့ရတယ်အဓိကအထင်တော့စီးပွားရေးဆိုတာဗျာကျွန်တော်ကတော့လက်ပတ်နေတွေးလို့ယူပဲတွေးဆိုတာငွေပဲအဲ့ငွေကတော့ရှောက်ကြခဲ့တာ ဝေးစီဝါနေစံစားတာထုံးနေပတ်စံအဲ့ဒါကျွန်တော်မရှိခဲ့ဘူးအဲ့ဒါကိုကျွန်တော်ကြည့်ခဲ့တယ်အဲ့တော့ကျွန်တော်မေးချက်နဲ့နေကောင်ကအေးဝေးစီဝါနေကိုဆက်လက်ဆုံးလုပ်ခွင့်ပေးမှလားစံစားတာဒီကိုဆက်လက်ပြီးတော့နိုင်ငံတော်ကနေကျိုးနိုင်ငံကိုဆက်ပေးခွင့်ပေးမှလားဆိုတဲ့နေကောင်ဖြစ်လာတယ်ဟုတ်ကဲ့ခင်ဗျ
ကိုမျိုးရံတော်တိတ်လည်းမှာခဏဒီဘုံဘောနေပေးပါအောင်ခင်ဗျာနောက်ပိုင်းမှာတော့ကျွန်တော်လူထောက်ခံမှုနဲ့ပတ်သက်ပြီးတော့ထပ်ဆွေးနွေးတော်ဖို့ရှိပါတယ်မိ мян တော်ဖို့ရှိပါတယ်ဒေါက်တာတက်ဆွေဖိတ်ခေါ်ကြပါလိမ့်ခင်ဗျာဒေါက်တာတက်ဆွေရင်ဆုံးပါပဲဒီ NLD အစိုးရရဲ့3နှစ်တာကာလအတွင်းမှာအချိန်မှန်နေပေါ့သူစွမ်းဆောင်နိုင်တဲ့ဘာတွေများရှိတယ်လို့ဒေါက်တာတက်ဆွေသုံးသပ်မိပါလေဟုတ်ကဲ့ဒါပေမဲ့ကျွန်တော်1960နှစ်ကနေစပြီးတော့တက်လာလို့ရှိရင်အခုNLD တက်လာတဲ့အစိုးရဟာ3နှစ်ကာလဟာ ပြီးခဲ့တဲ့2950လောက်ကအုပ်ချုပ်တဲ့အစိုးရနဲ့မတူတဲ့အစိုးရတရအနေနဲ့ခိုင်ခိုင်မာမာတည်တည်ငြိမ်ငြိမ်ယက်တီနိုင်စွမ်းရှိခဲ့တယ်လို့ကျွန်တော်ကမြင်ပါတယ်ဒီအစိုးရရဲ့အုပ်ချုပ်နေမှုအာဏာကိုဘယ်သူကမှဟိုအင်္ဂလိပ်စကားပြောရင် challenge လုပ်တဲ့အတန်နေတုတ်နှစ်တော့မကြားခဲ့ရမယ်အဲ့ဒါဒီဟာရှိနေတဲ့တည်ရှိနေတဲ့အချိန်နဲ့အမှန်ပေါ်မှာသူလုံနိုင်စွမ်းရှိသလောက်လုံနိုင်စွမ်းရှိခဲ့တယ်လို့ကျွန်တော်ပထမအချက်အနေနဲ့မြင်ပါတယ်ခင်ဗျ
Okay, Kamya.
ဟိုတစ်ချိန်တည်းမှာပဲကျွန်တော်နောက်တစ်ခုမေးချင်တာကလက်ရှိအန်အေဒီအစိုးရကသူ့လက်ထက်မှာရှိနေတဲ့အာဏာနဲ့ပတ်သက်ပြီးတော့နောက်တစ်စုံတရာယူကောက်ပွဲမှာတော့ကတိကဝေးပေးခဲ့တဲ့ကိစ္စတွေကိုဘယ်လောက်များစွမ်းဆောင်နိုင်ခဲ့ပါလဲခင်ဗျ။ဟုတ်အဲ့ဒီအတန်းတာပြောရတာတော့နည်းနည်းခက်ပါခင်ဗျ။ဟိုရန်နှုန်းပြီးစွမ်းဆောင်နိုင်မှာရှိဘူးလို့တော့ကျွန်တော်ဝန်ခံမှာဖြစ်ပါတယ်။သို့ အောင်မြင်မှုအတိုင်းတာကပြောမှဖြစ်ပြီးတော့ဒီကိစ္စကလည်းတခါတည်းပြီးတော့မှမဟုတ်သေးပဲနဲ့သူကငါတို့သုံးနှစ်အတွင်းမှာဒါတွေလုပ်မယ်လို့ဟိုပေးခဲ့တဲ့ဂရီလည်းမဟုတ်ပဲနဲ့ဒီဂရီဒီကိုသူကဟိုစူးစမ်းပြီးလုပ်မယ်ဆိုတော့ဂရီတိုင်းတော့ဟိုတည်တဲ့အစိုးရတည်းရလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဒါဆိုရင် NDI အစိုးရကသုံးနှစ်တာကာလမှာအကြီးမားဆုံး challenge ပေါ့နော်အဓိကဆုံးသူ့အတွက်စိတ်ခေါ်ချက်လို့မြင်နေရှိမယ်ဆိုရင်ဘာလို့မြင်ပါလဲခင်ဗျရောသင်းဆွေ
ဟုတ်ကဲ့ကျွန်တော်မြင်မှန်ကတော့ဟိုအစ်စ်ပေါ်လာတဲ့လက်နက်ကင်တက်ခိုက်မှုတွေပေါ့နော်လက်နက်ကင်အဖွဲ့အစည်းတွေရောလက်နက်ကင်တက်ခိုက်မှုတွေနဲ့နိုင်ငံတကာကအရင်ရက်တောင်မှဆိုးတဲ့အရင်နေအဆက်ဖြစ်တဲ့ဖိအားတွေတွန်းအားတွေနောက်များစွာရင်ဆိုင်ခဲ့ရတာဟာဒီ energy အစိုးရဟာပူသိမ့်စင်အစိုးရတဲ့တောင်မှဟိုပို့ပြီးတော့ဆိုးတယ်လို့တောင်ကျွန်တော်ကမြင်နေခင
်ဗျဟုတ်ကဲ့တပ်ပေါ်နဲ့ဆက်ဆံရေးပိုင်းမှာကောဘယ်လိုမြင်လဲခင်ဗျပထမအချင်းကြီးကနေပြီးတော့နောက်ပိုင်းမှာဆက်ဆံရေးကောင်းလာလားဆိုးလာလားဘယ်လိုများမြင်ပါလဲခင်ဗျဒီ3နှစ်တာကာလအတွင်းမှာ
ဟုတ်ကဲ့အဲ့ဒါလည်းပြောရတော့တော်ဖြစ်တယ်ခင်ဗျဒီဒေါ်အောင်ဆန်းစုကြည်ကအဓိကဦးဆောင်ပြီးတော့ဒီတပ်မတော်နဲ့ဆက်ဆံရေးကိုဆောင်ရွက်နေတယ်လို့ကျွန်တော်မြင်တယ်အဆောက်ပိုင်းမှာတော့ကဟိုတပ်မတော်ကို COE သဘောနဲ့အဲဆောင်ရွက်နေသလားလို့ထင်တာပေါ့နော်ဒါအထင်ပဲဖြစ်ပါတယ်နောက်တစ်ခါအထင်နဲ့အဲ့ဒီအထင်ပေါ်မှာအဲ့လို COE လုံးလို့ဟိုအကျိုးရသည်သလားအကျိုးမဲသည်သလားဆိုတော့မေခွန်းတော့ကြားတော့မှတက်လာရဲ့ခင်ဗျ။အဲကြောင့်အခု3နှစ်တာပြည့်တော့လည်းပဲအဲ့ဒီလိုပေါ့ဒီတက်မတော်ပေါ်မှာအဲ COE ရတာလိုက်ရောရတာဥပပေါင်းဆက်ဆံရတာဟာ energy party အစိုးရတစ်ခုလက်အတွက်မဟုတ်ဘဲနဲ့တိုင်းပြည်ရဲ့အကျိုးစီးပွားဟာတကယ်ပဲဟာလားဟိုအကျိုးမြတ်ရတာလားဆိုတော့မေခွန်းကတော့ဟုတ်ဆက်ရှိနေသေးတယ်သို့တော့ကျွန်တော်မြင်တာကတော့အဲ့လိုမှမလုပ်ရင်ဒီတက်ဒီဆိုးရဲ့အချိန်ကြီးတည်းရဲ့အဲ့ချိန်ကြီးကြီးရောက်ကောင်းရောက်နိုင်မယ်ဆိုတဲ့အတွက် energy ရွေးချယ်တဲ့လမ်းကတော့အောင်မြင်မှုအတိုင်းတားလည်းမေခွန်းထုတ်ချက်ရှိပေမဲ့လို့ဒါရွေးချယ်မှုမှန်တယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာကိုမျိုးရန်အောင်တင်ဒေါက်တာတက်ဆွေလေးလိုင်းပေါ်မှာခဏနေပြပေါ့ခင်ဗျာကျွန်တော်တချို့သွားရှင်တွေရဲ့စာတွေဖတ်ချင်ပါတယ်ချို့ဒီပါဝင်ဆွေးနွေးမိများလူတွေသွားရှင်ချို့ဖုန်းနံပါတ်ပြီးထားပြီမြဲအခုဒီခေါ်လို့မရသေးပါဘူးကျွန်တော်ဒါမှမဟုတ်ကျွန်တော်တို့ပို့ထားတဲ့ချို့စာတွေဖတ်ပြပါမယ်အရင်ဆုံးတန်းတန်းထေးဆိုတဲ့စာသူကတော့ရေးထားတာက အရင်ကထက်ပိုပြီးတော့ကြက်တဲဆိုးွားလာပါတယ်တဲ့အခွန်အခကအမျိုးမျိုးဖြစ်လာပါတယ်တဲ့ထိရောက်တဲ့ကောင်းမွန်တဲ့အုပ်ချုပ်မှုတွေမတွေ့ရဘဲနဲ့တစ်မျိုးပြီးတော့တစ်မျိုးနှိမ့်ဆက်တဲ့အစိုးရအဖွဲ့ဝင်တွေတယောက်တစ်လှည့်စားလိုက်ဆင်းလိုက်တာတွေ့ရတော့မြန်မာနိုင်ငံကြီးကစတူဒီယိုဇီယာကြီးလာများအောင်ထင်ရပါတယ်တဲ့ဒါတော့တန်းတန်းထည့်ရအမြင်မှာနောက်ဦးကိုကိုအောင်ဆိုတဲ့လူကပေးစာပေးပါတယ်နံပါတ်1ကုန်စည်နှုန်းတွေ3နှစ်မှာ3ဆကြီးလာပါတယ်တဲ့နံပါတ်2ရခိုင်စစ်ပွဲတွေဖြစ်လာပါတယ်နံပါတ်3တန်ဖိုးနဲ့အင်အားတွေမှာမြန်မာတိုင်းရင်းသားမဟုတ်တဲ့လူမျိုးကြောင့်တွေဖြစ်လာပါတယ်နံပါတ်4တိုင်းနဲ့ပြည်နယ်တွေမှာတန်ဖိုးနဲ့အင်အားတွေမရှိဘူးနိုင်ငံခြားဝင်ငွေချီးပြီးတော့ရန်ကုန်ပြုပြင်မယ်ဆိုရင်နိုင်ငံခြားဝင်ငွေကဘယ်လောက်ထိပြင်ရမှာလဲတခြားတိုင်းပြည်နောက်တိုင်းနဲ့ပြည်နယ်တွေဖွံ့ဖြိုးတိုးတက်ဖို့မစင်စားတော့ဘူးလားဆိုပြီးတော့ဥက္ကုကောင်မိကုန်ထုတ်ပါတယ်နောက်တစ်ယောက်ကတော့ကိုဇင်မင်းခန့်ပါသူကြီးတော်ကတော့ပြောင်းလဲတဲ့တလောက်ကတော့ပြောင်းလဲနေပါပြီတဲ့260အုပ်ချုပ်သွားတဲ့လူတွေတော်မှမပြောင်းလဲခဲ့သေးတာ3နှစ်တာအတွင်းအုပ်ချုပ်ဝင်တဲ့တလောက်ပြောင်းလဲဖို့မဖြစ်နိုင်ပါဘူးတဲ့ဒါသူ့အမြင်သူ့ရဲ့အမြင်တွေကိုရေးသားတာပါကျွန်တော်အဲ့တော့ဒါနဲ့ဆက်ဆက်ပြီးတော့လူတွေရဲ့ထောက်ခံမှုနဲ့ပတ်သက်လို့ပါကျွန်တော်မေးချင်ပါတယ်အရင်ဆုံးကိုမျိုးရံအောင်တင်ကိုမေးချင်ပါတယ်ပြောရမယ်ဆိုရင်တော့အဲကျွန်တော်တို့ဒီ3နှစ်တာကာလအတွင်းမှာဝေဖန်တန်ဒီဒီနိုင်ငံရေးတုံ့သက်သူတွေရဲ့ဝေဖန်တန်တွေလည်းအမျိုးမျိုးရှိပါတယ်ခင်ဗျာလူထောက်ခံမှုကအနေဒီပေါ်မှာကြာဆင်းသွားလားကိုတူလာလာဒေါက်တာအူကိုမျိုးရံတော်တင်းအမြင်သိကြပါလေအရင်ဆုံ
းကျန်သူတူဝါလာကျဆောဝါလာဆိုတော့ကျွန်တော်တို့အနေဒီခါဒီဒီကိုကိုစားကြည့်တယ်ညာတော့ဒီဒီကိုစားကြည့်တယ်ဆိုတော့ကဒီဒီကိုစားအဲတမတော်ရဲ့မဆိုင်တဲ့လုပ်ဝင်လုပ်နေတာကိုကျန်စားပြီလေဆက်ပါဗျာနော
်ဟုတ်ကဲ့
ကျွန်တော်ဒီဒီက NLD ကိုကူစားစေပါဝင်ကြီးကူစားစေပါဒါကလည်းပဲဇကင်းကကျမခဲ့တဲ့ဇကုံကြီးကောက်ပွဲကသတိခံနေပါတယ်အဲ့တော့ဒီသူက NLD ကိုမချစ်မရတော့ဖြစ်တယ်မချစ်မရဆိုတာကအထူးသဖြင့် NLD ကိုဥစားတဲ့လိုက်ကိုသက်ကုန်အင်အားစုကြီးဖြစ်ပါတယ်နံပါတ်၁ဂျပန်ဒီမိုကရေစီရမမနဲ့နိုင်ငံတကျအရှာသူတွေမမတော့မီဒီယာတွေမမလေးနိုင်တိုင်းတဲ့နိုင်ငံကရေစီဒီမမငါတိုင်းတဲ့နိုင်ငံပါစီပေါ့အင်ဒီကဂျုံစားခဲ့တယ်အင်ဒီကပုံအချင်းတွေဒါပေမဲ့အင်ဒီကမြို့ပိုင်းကြားစီရဆိုတဲ့ကောင်းစင်အောင်မှာကျော့ကြော်နဲ့အစီအပြေအောင်တက္ကာတက္ကာတက္ကာကျိုးစားခြင်းနဲ့ခုနကျွန်တော်တို့ကိုအားပေးခဲ့တဲ့အခွင့်အရေးနဲ့ဝိကဘယ်လိုဖြစ်လာလဲဒီတော့သမ္မတကဘယ်လိုယူသားမှုရှိလဲဆိုတဲ့မျိုးကိုလည်းကျွန်တော်ကရှိရယ်ကျွန်တော်ဒီအစိုးရအဖွဲ့ဒီဒီဒီရွေးချယ်တင်ပေါ်ထားတဲ့အစိုးရအဖွဲ့ဖြစ်တယ်ဒီဒီအစိုးရအဖွဲ့ဖြစ်တယ်ဒါကြောင့်မလို့ဒီဒီကိုမျက်နှာပုံချိုးပန်းနေတယ်သမ္မတကတော့အတူမျိုးပဲလားဒီမျိုးကိုကျွန်တော်ကရှိရယ်မတော်လဲဆိုတော့နိုင်ငံတော်လုံးကျုံရေးအတွက်တမတော်လိုအပ်တယ်ဆိုရှင်နိုင်ငံတော်မှာအရေးကြီးဆုံးမိခနိုင်ငံမှာလို့ဆိုရေးကြီးဆုံးဒီပညာရေးဖြစ်တယ်ထို့အတွက်ကြောင့်ပညာရေးဝန်ထမ်းတွေကိုလွတ်တော်ထဲမှာထားပြနေလို့ကျွန်တော်မြင်တယ်အဲ့ဒါမျိုးပေါ့အဲ့တော့ဘကွေးဦးစီးချုပ်ကညစနေရနူထားတဲ့ဆိုလို့ရှိရင်ပညာရေးဝန်ကြီးစီရဲ့အလားတူမရှိသွားတယ်ဘူးလားမတော်လဲဆိုတော့တကယ်တမ်းကျတော့နိုင်ငံတစ်ခုကိုပြောင်းနေတာကလက်လက်မဟုတ်ဘူးပညာဖြစ်တယ်။အဲဒီတော့ပညာနဲ့ပြောင်းမလားလက်လက်ပြောင်းမလားဆိုမျိုးကိုကျွန်တော်ကရှိလာတယ
်။ဟုတ်ကဲ့
။ဒါတွေက philosophy တွေပါဒါပေမဲ့အတွေ့အကြုံအချင်းတွေရှိတယ်။ဆိုတော့ကျွန်တော်ဆရာနဲ့ပတ်သက်ပြီးတော့ရှင်းရလို့ရှိရင်ဒီကဲတုံးနဲ့အကျော်မှာတမတော်နဲ့သင်ပြောင်းလှုပ်ရှင်းလှုပ်ရှင်းလှုပ်ရှင်းနေပဲရင်ကျင်းရေးပစ်စင်လည်းမအောင်မီဝတ်ထိုင်ဖရီဘတ်ခါလေးပဲအင်ဒီယာဂျာယာဂျမန်ခန်ယာခုနဆရာပြောခဲ့တဲ့မျိုးပဲသူရောပိုင်းပြီးဆုံးမှုဘုခန်ယာဘုခန်ယာလေလေမတောင်းနေဆိုတော့အဲဒီအင်ဒီကဒေါင်ဆန်းစစ်ကြီးကဂျောင်းဝင်ပြီးတော့မှဆံပြီးနေတာကိုပြီးတော့စီဝါရေးရကြည့်လို့ရှင်လေးပဲငါတို့လည်းပြန်နေတဲ့ရင်းစီဝါရေးဝေစီဝါစီဝါရေးနော်ပြန်စားတတ်လို့စီဝါရေးလည်းမရှိဆိုတော့စီဝါရေးစမှာလို့ဖြစ်လာတယ်။ထို့တူအရင်ဆက်ဆိုးရဖြစ်ကြမွေးရခဲ့တဲ့ဆိုးနေဒီခေါခေါငှက်ရှိခေါသူတို့ကလည်းပတ်သက်ချုပ်ပြီးတော့ရင်းနှီးမပြုအဲ့လိုအရှင်နေကြရင်ဆိုင်နေကြမှာ။ဒါမနဲ့
ဒီအခြေအနေကအခုချိန်မှာစတင်ကျော်လွှားနေပြီလို့ကျွန်တော်ပြောတယ
်။ဟုတ်ကဲ့ကျွန်တော်ဒီနေရာမှာနည်းနည်းဝေဖန်သူတွေပြောတဲ့ဝေဖန်သူတွေဆွေးနွေးကြတဲ့ဝေဖန်လေးရှိကြတဲ့ချက်ချက်ကျွန်တော်မေးချင်ပါတယ် NLD အစိုးရကတဲ့အဓိကအုပ်ချုပ်ရေးပိုင်းဆိုင်ရာကိုကင်တွယ်တဲ့နေရာမှာလူရွေးချယ်တယ်ပေါ့နော်လူရွေးချယ်တဲ့နေရာမှာမကြိုက်ကြဘူးတချို့ကမကြိုက်ကြဘူးဆိုတော့အရင်ကလူဟောင်းတွေပါတာရှိတယ်နောက်တစ်ခုကလည်းရွေးချယ်ထားတဲ့လူပေါ်မှာမကျေနပ်ကြတာရှိတယ်ဒီပေါ်မှာဝေဖန်မှုတွေတော်များရှိပါတယ်အထူးဖြစ်ဝန်ကြီးအဖွဲ့တွေပဲဖြစ်ဖြစ်တိုင်းနယ်ပြည်နယ်မှာပဲဖြစ်ပြည်သူ့ဆင်မှာပဲဖြစ်ဖြစ်အဲ့တော့ဒီရွေးချယ်မှုတွေပတ်သက်လို့မှန်ကန်သိလျော်မှုရှိမရှိဝေဖန်ကြတဲ့ပုံမှာကိုမျိုးရံအောင်သိဘယ်လိုမြင်ပါလဲ
မှန်ကန်သိတော့မှုရှိမရှိဆိုတော့ကျွန်တော်အလုံးစုံမသိပါဘူးအမနဲ့တောင်ဆန်းစုကြည်ရွေးချယ်ခဲ့တဲ့ကိစ္စပါကျွန်တော်အမြင်မှာပြောလို့ရှိရင်တော့သူ့ရွေးချယ်မှုတွေကဂျိုခတ်ကြည့်လို့မြင်လေဗျာဂျိုခတ်ကြည့်ရွေးချယ်တော့နိုင်ငံရေးအမြင်ရှိပြီပေါ့နော်နိုင်ငံရေးအမြင်ရှိတော့မေစုပြောချင်တဲ့အဲတောင်းချင်တဲ့အကြောင်းပေါ်မှာတော့မကြောက်လောက်လို့ဆိုနေရဗျာအဲ့တော့ဂျိုခတ်ကိုရွေးရအတွက်ကိုကောင်းတဲ့အချက်ကတော့လူမျိုးကိုတိချကောင်းမို့ဆိုတော့လုပ်နိုင်တယ်။ဒီမှာကကောင်းဆုံးချုပ်ပြကတော့ရှိနေမှာပဲ။လူငယ်သမားကိုရွေးလို့ရှိရင်တော့ပထမတိုင်းကိုကြည့်ကြလား။ဦးဆုံးမတိုင်း။လူငယ်သမားလူရဲကန်ရဲတဲ့စက်ကားချက်ကိုတတိရှိတယ်ကပထမတိုင်း။လူရဲကန်ရဲရှိတယ်။ဒါမင်းလူငယ်အတွေ့အကြုံရှိတဲ့အတွက်ကြောင့်အမှန်ရင်းနေရှိတယ်။ဒါမျိုးပေါ့။ကောင်းဆုံးချုပ်ပြကတော့ရှိနေမှာပဲ
။ဟုတ်ကဲ့ခင်ဗျ။
ဒီပေါ်မှာကျွန်တော်ပြောလို့ရှိရင်တော့အဲ့ဒီမှန်နေပြောလို့မရဘူး။ကောင်းဆုံးကြည့်တော့ရှိမှာ
ကျွန်တော်ခုနကလူထောက်ခံမှုနဲ့ပတ်သက်ပြီးတစ်ဆက်တည်းမေးချင်တာတိုင်းသားဒေသတွေကိစ္စပါတိုင်းသားဒေသတွေမှာပြောရမယ်ဆိုရင် KIA ပြည်နယ်မှာဖြစ်တဲ့ကိစ္စမွန်ပြည်နယ်မှာဖြစ်ခဲ့တဲ့ကိစ္စဥမာတရားကိစ္စမျိုးတွေကြောက်ရွံ့ဘုံကျုံဆန်းကြောက်ရွံ့ကိစ္စမျိုးတွေဒီပေါ်မှာတိုင်းသားတွေရဲ့ထောက်ခံမှုကြာဆင်းလာတယ်လို့သုံးသပ်ကြတာရဲ့ဝေဖန်ကြတဲ့ survey တွေမှာလည်းတွေ့ရပါတယ်ခင်ဗျာအဲ့တော့ဒီအချိန်ဒီကနဲ့ပတ်သက်လို့ကိုမျိုးရံအောင်တင်ရဲ့အမြင်ဘယ်လိုရှိပါလဲတကယ်လားမဲ2020ရွေးကောက်ပွဲမှာတိုင်းသားဒေသတွေမှာ NLD ရဲ့ထောက်ခံမှုကရင်းအားလို့ရပါမလား
ကျွန်တော်ကပြောရတဲ့ချက်တွေရှိပါလေကျွန်တော်ကချက်တွေမှာဒီ NLD ရဲ့အဓိကမာမေးပြီးဖြစ်ခဲ့တဲ့တော့နိုင်ငံတကာမှာရှာတူတွေတော့ဆီယတ်တူဖွဲ့စည်းတွေတော့မီဒီယာတွေနိုင်ငံတိုင်းတိုင်းတိုင်းနိုင်ငံပေါ့ကြည့်လေတိုင်းတိုင်းနိုင်ငံတိုင်းတိုင်းနိုင်ငံဖွဲ့စည်းတွေစောင့်ရဖွဲ့စည်းတွေရဲ့တော့ဖွဲ့ချုပ်ကိုမင်းညွန်နေကြတယ်တော့ပုံအောင်ကြတယ်ပေါ့ဒါမင်းကောင်းဆုံးအမတန်ငင်းလေးအခုတည်းရှိရပါလေ။ဘုဒ္ဓတိရှိခဲ့လို့လည်းပဲဘလို့ချင်းလေးဖြစ်ခဲ့တာပဲ။ဆိုတော့ဒါပေမဲ့ကျွန်တော်ကချစ်ပေါ့ငကြမှုကြည့်လေးအွန်လိုင်းနဲ့ကိုင်းတော့အဖွဲ့စည်းတွေဒီနိုင်ငံပေါ့ဒီပြေပေါ်ရှိတဲ့ကောင်ပါ။ဥက္ကုထုံးတို့အဆက်ငင်းတွေအဆက်နဲ့ဒီလိုနိုင်ငံကိုတက်တာရှိတဲ့အဖွဲ့စည်းတွေတွေ့ရအောင်ဗျာ။ဒါအားကြောင့်ဆက်ပဲ။ကျောင်းတော်ကဇွန်လေးအဖွဲ့စည်းတွေကအတွေ့အကြုံပေါ့ဗျာဆိုတော့ energy ကိုမကျန်နေတာစီကောင်းရှိနေတယ်ဒါမျိုး energy ကိုချက်ခံတော့မဟုတ်ဘူးတော့ financial အစိုးရနဲ့လက်တွဲဝင်မဟုတ်ဘူးဟုတ်တယ် energy မှာ financial ချက်တွေရှိတယ်တော့ပြည်ပြန်ပြန်ရှိတယ်ဒါကိုတိုင်းအနေကောင်းဆောင်တွေကိုအနေကောင်းဆောင်တွေရေးစားမိနေရှိနေပါဘူးအဲ့တော့တချို့မကျန်တဲ့ချက်တွေရှိနေတာကတော့စုံမခဲရမယ်။ဒါပေမဲ့နောက်ဆက်ရွေးကွဲမှာဒီကိစ္စတွေပေါ်မှာကျွန်တော်ကတင်ရင်းစာရှိပြီးတော့မှလူမျိုးအလုပ်မလဲဆိုတော့စမ်းမလို့ကျွန်တော်မြင်တာဗျာ။နောက်နေ့ဆက်မှာစမ်းမတော် walk တန်ချိုးဖို့ဟောစမ်းမတော်ဒီကန်ချိုးပြောတဲ့အခါမှာဒီကန်ချိုးဆိုတာကစမ်းမတော်အစောလက်ထက်ကပေါ်ပေါ်ခဲ့တဲ့အဖွဲ့ဖြစ်တယ်။ဟုတ
်ကဲ
့။ဆိုတော့ကျွန်တော်ပြောမယ်။ကျွန်တော်ပြောမယ်เออเนชอกเก็บบ่เป็นเมนุเนี่ยนี่แหละเมนุอุชบ่งาลูกกูเมนเมดิบ่สระนี้ลงมั้ยไอ้ตอกเออนี้เนี่ยนายเองเนาะอนาคตย้ายกูชูซ้าเลยเว้ยตรอเมนเลย
โอเคကျွန်တော်ဒေါက်တာတစ်ဆွေကိုပြန်ပြီးလှည့်ပေးခြင်းပါလေကျွန်တော်တခုအချိန်နဲ့သိမရလို့လို့ပါအာဒေါက်တာတစ်ဆွေကတော့ NLD ရဲ့ယက်တီချက်တဲ့ပတ်သက်လို့ခုနကအခုလက်ဒီမှန်တယ်ဆိုတဲ့အမြင်ရှိပါတယ်အဲ့တော့ပြောမယ်ဆိုရင်မဟာဗျူဟာနဲ့ပတ်သက်လို့လက်ရှိ NLD လုပ်နေတဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တော့တင်းဆွေရဲ့အမြင်သိကြပါလေခင်ဗျအစိုးအကောင်အဝေးပန်းပေါ့
ဟုတ်ကဲ့အပြောရဝေဖန်ကြရတယ်ရှိတာမှန်ပါပဲဒါတော့ကျွန်တော်တို့ဝန်ခံကြပါပေါ့ NLD အလာတော့ကျွန်တော်တို့ဟိုဆိုးရွားတစ်ခုလို့ပေါ့နော်ဘရီဇာဝင်ညီကပေါက်လာတယ်လို့ပေါက်လာမှာမဟုတ်ဘူးဆိုရဲအယူဟိုဆိုးအမင်းဟာမှန်ကန်စေဖြစ်တယ်မှန်ကန်တယ်လို့ NLD ကဟို ြင့်ဝေဖန်သူတွေရောပြည်သူလူတွေရောနောက်ကအတိုက်ခံပြုနေတဲ့တက်မတော်နိုင်ကြက်နိုင်ဒီရောဟာအာတကယ်အနေထားတရားအမှန်ကိုလူလူကသိလာတော့ချစ်ချောက်မဲ့လမ်းမှာအန္တရာယ်ကဘလို့ပဲအားနေချက်ပြီးရှိပြီပြည်သူလူတွေကပုံပြီးမှန်ကန်တဲ့အမြင်တည်ငြိမ်တဲ့ဆုံးဖြတ်ချက်အမြင်တွေကိုရှိလာတဲ့အဲတာရကတ်ကူကိုအန္တရာယ်တုံးနဲ့ကပြလိုက်တယ်လို့မြင်ပါတယ်အန္တရာယ်ရဲ့မဟာပြိုဟာဆက်ပြီးသွားနေတယ်တိုင်းပြည်အတွက်တိုင်းပြည်ရဲ့အကျိုးစီးပွားကိုအခြေခံတဲ့အဲမဟာပြိုဟာကိုချထားပြီးတော့အဓိကကြတဲ့တိုင်းသားတွေနဲ့သွေးစည်းညီညွတ်ရေးတခြားရန်သူပြုနေတဲ့ဖွဲ့စည်းတွေနဲ့ပါသွေးစည်းညီညွတ်ရေးကိုအန္တရာယ်ဟာပါတီဖွဲ့ကလေးကချထားပြီးတော့အခု၃နှစ်တော့မှလည်းတက်နိုင်ဆုံးကြိုးစားနေတဲ့တွင်ဒီမဟာပြိုဟာကြောင်းစရာကြောင်းမရှိဘူးဒီတိုင်းပဲသူဆက်သွားလိမ့်မယ်ဟုတ်ကဲ့ဒီလောက်ကြီးရမာရာကြီးမာရာယူလို့ energy ရောဘယ်လိုပဲပြည့်ပြည့်ချိန်ယူကြမှာလို့ကြောင်းမြင်ပါတယ်
ဟုတ်ကဲ့ကျွန်တော်စက္ကန့်30လောက်ပဲရပါတယ်ဒေါက်တာတစ်ဆွေပဲဆက်မိကြပါတယ်လူလူထောက်ခံမှုနဲ့ပတ်သက်လို့ပေါ့၃နှစ်တာကာလအတွင်းဒေါက်တာတစ်ဆွေဘယ်လိုများမြင်ပါလဲခင်ဗျဟု
တ်ကဲ့ထောက်ခံမှုဆိုတာဆာဝေးလို့ခေါ်တဲ့ဟာသူတည်သနာလောက်တာတောင်မှဟိုမန်ကန်ထိုင်ခိုင်မာရာမဟုတ်ဘူးခင်ဗျသူတည်သနာစာရန်ဒီလောက်ပဲတောင်ဖို့ရှိမယ်အဲ့နဲ့တော့မှဂျာဗက်ယူကပွဲနဲ့ဟိုဒီနေ့ရပေါ့တိုင်းဟာယူကပွဲတွေရှိရှိခဲ့တော့ကျပြယူကောပွဲမှာခင်ဗျားတို့မဟုတ်ခဲ့တာပါပဲအဲနဲ့ဒီလိုဒီရန်ကုန်တိုင်းရောကောင်းလို့ပေါ့လေအဲ2020အတွက်အဲဒီငန်းစားတွေအနေနဲ့ကောင်းကောင်းရပြီးတော့လူလူထောက်ခံမှုဟာကြာမသွားဘူးဆိုရင်အဆင့်ကတော့ကျွန်တော်ဟိုအမခံရတယ်ဒါတော့ယုံကြည်တယ်ဆောင်ရမလို့လို့
ဟုတ်ကဲ့
ဟု
တ်ကဲ့ခင်ဗျာကျွန်တော်တဲလီလိုက်စီစဉ်အချိန်ဆီသွားလို့ပါပေါင်းဆွနေပြီးတဲ့ဥမျိုးရန်အောင်တိန်းတဲ့ဒေါက်တာတက်ဆွေနှစ်ဦးစလုံးကျေးဇူးတင်ပါတယ်ဒေါက်တာရှင်တကူလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတဲလီလိုက်စီစဉ်ကိုတော့ဒီမှာပဲကျန်းစာခွင့်ပေးပ
ါကိုဒါညိုစီစဉ်ထုတ်လွှင့်ပေးတဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ဖြစ်ပါတယ်ရှင်အခုအင်ကာနေညဘက်ထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်
အမေရိကန်ပြည်ထောင်စုရှိနေကျဝီလျံဘာဟာအောက်လွှတ်တော်ပြည်သူ့ငွေစည်းကော်မတီမှာအခုလက်ရှိအချိန်တွင်မေးမြန်းချက်တွေကိုဆက်ပြီးတော့ဖြေကြားနေပါတယ်။ကော်မတီဝင်လွှတ်တော်အမတ်တွေကမေးကြတဲ့မေးခွန်းတွေထဲ2016သမရယူကော့ပွဲမှာရုရှားဝင်နောက်ခဲ့တဲ့ပေါ်အတူးဆုံဆန်းစစ်ဆေးမှုရောဘတ်မူလာရဲ့အစီရင်ခံစာနဲ့ပတ်သက်တာတွေလည်းပါဝင်ပါတယ်။အမေရိကန်ပြည်ထောင်စုဟာကမ္ဘာအကြမ်းဖက်ဝါဒရဲ့တကယ့်ခေါင်းဆောင်ဖြစ်တယ်လို့အီရန်သမ္မတဟက်ဆန်ရူဟာနီကအရှုတ်ချပြောဆိုလိုက်ပါတယ်။အီရန်နိုင်ငံရဲ့တော်လှန်ရေးအင်ဆောင်တပ်ဖွဲ့ IRGC ကိုအကြမ်းဖက်ဝါဒီအဖွဲ့ဖြစ်အမေရိကန်ကတတ်မှတ်ကြေညာလိုက်ပြီးနောက်တရက်မှာအီရန်ဘက်ကအခုလိုတုံ့ပြန်လိုက်တာပါပြည်ပအစိုးရတခုရဲ့အဖွဲ့အစည်းတစ်ခုခုကိုအကြံဖက်ဝါဒီအဖွဲ့အဖြစ်အမေရိကန်ကတတ်မှတ်တာဒါဟာပထမဆုံးအကြိမ်ဖြစ်ပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားနေဆက်မြေတျောက်လှူရှားနေတဲ့အကြံဖက်သမားတွေနဲ့အကြံဖက်အုပ်စုတွေကိုမြန်မာနိုင်ငံကအမြင့်ပြတ်တုတ်တင်ရှင်းလင်းသွားမယ်လို့ပြောပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကလည်းဘယ်လိုအကြံဖက်အုပ်စုမျိုးကိုမဆိုတခြားဘယ်နိုင်ငံကိုမဆိုဆက်ညင်တိုက်ခိုက်ဖို့အတွက်သူတို့နေမြေကိုအုံချခွင့်ပြုမှာမဟုတ်ဘူးလို့ပြောပါတယ်။ဘယ်အကြံဖက်အုပ်စုတွေကိုအကြံဖက်အုပ်စုတွေကဘယ်သူဘဝဆိုတာကိုတော့ထုတ်ပြန်ချက်ထဲမှာအတိအကျဖော်ပြမထားပါဘူး။တနင်္ဂနွေနေ့ဆက်တဲ့ရှောက်မှာလှူရှားနေတယ်လို့နှစ်ဖက်အစိုးရတွေအရင်ကပြောထားဘူးတာကတော့ရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့ AA နဲ့အကြံဖက်ဝါဒီအုပ်စုဖြစ်တရားဝင်သတ်မှတ်ကြေညာထားတဲ့အာဆာအဖွဲ့တွေဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဥရောပဂျပန်နဲ့ကမ္ဘာလုံးဆိုင်ရာစီးပွားရေးပုံမျိုးတွေတက်မှုနှုန်းတွေဟာနှုန်းတွေနဲ့ပတ်သက်တဲ့အနာဂတ်အလားအလာကိုနိုင်ငံကငွေကြေးရမုံငွေအဖွဲ့ IMF ကရှော့ချခံမှန်းလိုက်ပါတယ်။
အင်္ဂါနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါဒီညအစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Patrick Deya ဖြစ်ပါရဲ့ရှင်အခုထုတ်လွှင့်ပေးခဲ့တဲ့ည9နာရီကနေ10နာရီအထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီအထိလိုင်းဒိုမီတာ25 32လိုင်းလက်မီတာ190တို့ကနေနာဆင်နိုင်ကြပါတယ် VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်မခွာညိုပါရှင်
This program has come to you from the Voice of America, Washington.